Welcome to the Voice of America in Burmese.
Mingla mneke mashe. American Piranzu Miro, Washington DC Gani, Natasa Chakuni, February last Sally at Ningun in Nefer, who is his injury Saturday Nivavi. Nidomita, Nestle, Thompson in a Liza Rugani, Taya Payunas in my Marishan.
ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံရဲ့ပြည်ပခါအရေးပါတဲ့အချုပ်အခွင့်တစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတရားသူကြီးအန်တိုနီစကာလီယာကွယ်လွန်သွားပြီဖြစ်ပါတယ တွက်တိုက်တွန်းပြောဆိုသင့်တယ်လို့ FIDH နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမနက်နာ channel အတူတင်ပြပေးသွားမှာပါခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်ပါတစ်ပုဒ်မှာတော့အင်ဒီဂျင်ထိုင်းနိုင်ငံရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုနားဆင်ရပါမယ
် and some of them have been arrested the intelligence of the security
ထိုင်းကာကွယ်ရေးဝန်ကြီးရဲ့လုံခြုံရေးအကြံပေးပဏိတန်ဝတ္တနာယာဂွန်ကလုံခြုံရေးနဲ့ထောက်လှမ်းရေးတပ်ဖွဲ့နှစ်ဖွဲ့ရဲ့အောင်မြင်တဲ့ဆောင်ရွက်ချက်တွေကြောင်းပြောသွားတာကိုနားဆင်ရမှာပါ။အဲဒီနောက်မြန်မာပြည်တွင်းကျန်းမာရေးဆောင်ရွက်မှုကြောင်းမြန်မာပြည်သုံးသပ်ချက်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။ဒီလိုစိတ်ဝင်စားစရာသတင်းစာမားတွေမတိုင်ခင်အခုရင်ဆုံးတော့ဖေဖော်ဝါရီလ14ရက်တနင်္ဂနွေနေ့မနက်ဖြန်နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မန္တန်တာချန်တို့ကကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံရဲ့ပြည်ပခါဟာအရေးပါတဲ့အချို့ခွေတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကစနေနေ့မှာပြောကြားလိုက်ပြီးမကြာတော့တဲ့အနာဂတ်ကာလအတွင်းပြုလုပ်မဲ့ဆုံးဖြတ်ချက်တွေဟာစစ်ပွဲတွေကိုအဆုံးသတ်ရေးသို့ဒီမဟုတ်အနာဂတ်အတွက်အရေးပါတဲ့ရွေးချယ်မှုတွေဖြစ်လာစေမယ်လို့ဆိုပါတယ်အခုသတင်းပတ်ဟာပြောင်းလဲမှုတွေကိုဖြစ်ပေါ်စေမဲ့သတင်းပတ်တစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့အလုံခြုံရေးဆိုင်ရာညီလာခံမှာဝန်ကြီးကယ်ရီကပြောကြားလိုက်တာပါအခုချိန်ဟာတည်တာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေတဲ့အချိန်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်လာမယ့်ရက်တွေသတင်းပတ်တွေနဲ့လတွေအတွင်းပြုလုပ်ကြမယ့်ဆုံးဖြတ်ချက်တွေဟာစီးရီးယားစစ်ပွဲကိုအဆုံးသတ်သွားစေနိုင်တယ်လို့မှားယွင်းတဲ့ရွေးချယ်မှုတွေကိုပြုလုပ်မိရင်ပုံမှန်ကြီးမားတဲ့ပြည်သူပခါတွေဖြစ်ပေါ်လာစေနိုင်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာလုံးဆိုင်ရာလုံခြုံရေး policy နဲ့ပတ်သက်လို့အကြောင်းအရာနှစ်ခုကိုဝန်ကြီးကယ်ရီကအဓိကထားပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကမဟာမိတ်နိုင်ငံတွေဟာစီးရီးယားနိုင်ငံအတွင်းကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရင်းနဲ့ယူကရိန်းအစိုးရနဲ့ရုရှားကကြောရနောက်ကပေးထားတဲ့ခွဲထွက်ရေးသမားတွေကိစ္စအပါအဝင်ပြည်ပခါပေါင်းများစွာကိုရင်ဆိုင်ဖြည့်ရှင်းနေရကြောင်းဝန်ကြီးကယ်ရီကထည့်သွင်းပြောကြားတော့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ဥရောပကြားခိုင်မာတဲ့နှောင့်ဖွဲ့မှုရှိတဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကထပ်မံကတိပြောကြားလိုက်ပါတယ်။ရုရှားနဲ့တင်းမာမှုအသစ်တွေဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာနေတဲ့ပြဿနာတွေကိုအောင်မြင်မြင်ရင်ဆိုင်နိုင်ဖို့နဲ့ဥရောပရဲ့အင်အားခိုင်မာမှုဟာအမေရိကန်ရဲ့အခြေကျတဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဥရောပခေါင်းဆောင်တွေရင်ဆိုင်နေရတဲ့ပြဿနာတွေမှာကူညီပံ့ပိုးပေးသွားမယ်အကြောင်းအမေရိကန်ကမဟာမိတ်တွေကိုအာမခံလို့ကြောင်းလဲဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးညီလာခံမှာဝန်ကြီးကယ်ရီကပြောကြားခဲ့တာပါတစ်ချိန်တည်းမှာပြဿနာတွေနေရာတော်တော်များများကြုံနေရသလိုချွတ်ချုံကျယိုယွင်းနေတဲ့တိုင်းပြည်တွေအများအပြားရှိနေတဲ့ပြဿနာတွေကိုတမိုင်းမှာမကြုံဘူးလောက်အောင်ရင်ဆိုင်ဖြေရှင်းနေကြရတယ်လို့လည်းပြောဆိုခဲ့ပါတယ်ဥရောပအနေနဲ့အရင်တုန်းကလိုပဲစိန်ခေါ်မှုတွေကိုညီညီညွတ်ညွတ်နဲ့စုပေါင်းရင်ဆိုင်ပြီးပြန်လည်ခိုင်မာအားကောင်းလာလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်ပြည်ထောင်စုတစ်ခုလုံးအနေနဲ့ယုံကြည်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။မြူနစ်မြို့မှာစနေနေ့အစောပိုင်းကမိန့်ခွန်းပြောကြားခဲ့တဲ့ရုရှားဝန်ကြီးချုပ်ဒမက်ထရီမက်ဗီယက်ကတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးရဲ့မူဝါဒတွေကိုရှုံချခဲ့ပြီးတော့အနောက်အုပ်စုနိုင်ငံတွေဟာနောက်ထပ်စစ်အေးတိုက်ပွဲတစ်ခုကိုအစပြိုးနေတဲ့သဘောမျိုးလဲပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကတော့စစ်အေးခေတ်ကုံဆုံးခဲ့တာအချိန်တော်ကြာရှိလာပြီးဖြစ်တဲ့အတွက်ဒီကနေ့ခေတ်မှာလွတ်လပ်ခွင့်တွေကိုကာကွယ်ရမှာတတ်တိမွေးဖို့လိုသလိုလွန်ခဲ့တဲ့ရာစုနှစ်ဝက်လောက်အချိန်တုန်းကလိုပဲငြိမ်းချမ်းရရှိအောင်ကြိုးပမ်းမှုတွေဟာမရှိမဖြစ်အရေးကြီးကြောင်းကိုလဲပြောဆိုခဲ့ပါတယ်။
ကိုလံဘီယာနိုင်ငံအတွင်းဇီကာရောဂါပိုးကူးစက်နေတဲ့ကုန်းဆောင်အမျိုးသမီး 9,000 ကျော်ရှိနေတယ်လို့ကိုလံဘီယာအမျိုးသားကျန်းမာရေးဌာနကစနေနေ့မှာပြောပါတယ်။ကိုလံဘီယာနိုင်ငံအတွင်းဇီကာရောဂါပိုးကူးစက်နေသူစုစုပေါင်း 31,555 ဦးရှိတာမှာအဲ့ဒီထက်က 9,013 ဦးဟာကိုဝန်ဆောင်အမျိုးသမီးတွေဖြစ်တယ်လို့အမျိုးသားကျန်းမာရေးဌာနကထုတ်ပြန်တဲ့ကူးစက်ရောဂါဆိုင်ရာသတင်းလွှာမှာဖော်ပြထားပါတယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့စင်းစရားတွေအရပြီးခဲ့တဲ့သတင်းပတ်ကတည်းကဆိုင်ရင်ရောဂါပိုးကူးစက်သူ2300ခန့်လုံးတိုးလာတာဖြစ်ပြီးကိုယ်ဝန်ဆောင်အမျိုးသမီးတွေကြားမှာတော့58ခိုင်နှုန်းနီးပါးတိုးလာတာဖြစ်ပါတယ်။လောလောဆယ်မှာဇီကာရောဂါပိုးကူးစက်နိုင်တဲ့ဆေးဝါးမရှိသေးသလိုဇီကာဗိုင်းရပ်စ်ကြောင့်ဖြစ်ပွားမွေးဖွားလာတဲ့ကလေးငယ်တွေမှာမိုက်ခရိုဆက်ဖလီလို့ခေါ်တဲ့အုံနောက်သေး ကောင်းသေးယောဂာနဲ့အုံနောက်အာယုံချုပ်ယွင်းမှုတွေဖြစ်စေတယ်ဆိုတော့ခိုင်မာတဲ့ဆွမ်းနမှုရှိမရှိဆိုတာအပါအဝင်ယောဂာနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေအတိအကျမသိနိုင်သေးပါဘူး။ချင်းကားတဆင့်ကူးဆက်မှုအများဆုံးဖြစ်တဲ့ဒီဇီကာယောဂာဟာလက်တင်အမေရိကနိုင်ငံတွေအထူးသဖြင့်တော့ဘရာဇီးနိုင်ငံမှာအဖြစ်များလာကြောင်းအခုအချိန်ထိမူမမှန်တဲ့ကလေးငယ်ပေါင်း 4,300 ကိုမွေးဖွားပေးခဲ့ပြီးဖြစ်ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာနွေရာသီအိုလံပစ်ပွဲတော်ကျင်းပဖို့ရှိနေတာကြောင့်ပွဲတော်ကိုလာမဲ့သူတွေအကြားဆွေးနွေးမှုတွေဖြစ်ပေါ်နေတာကိုဖြေလျော့တဲ့အနေနဲ့အားကစားပွဲတော်မတိုင်ခင်ဇီကာယောဂါပိုကူးဆက်ပြန်ပွားစေနိုင်တဲ့ချင်းနဲ့အားလုံးနီးပါးတုတ်တင်ရှင်းလင်းပြီးဖြစ်မယ်လို့ဘရာဇီးသမ္မတဒီလ်မာရူဆက်ဖ်ကစနေနေ့မှာပြောကြားခဲ့ပါတယ်
။အမေရိကန်သမ္မတလောင်းရွေးပွဲအတွက်ရှင်ပြိုင်နေကြတဲ့Republican Party ကိုယ်စားလှယ်6ရောက်ရဲ့တောင်ကယ်ရိုလိုင်းနားပြည်နယ် Greenville မြို့ကစနေနေ့ညစကားစစ်ထိုးပွဲမှာ Donald Trump နဲ့ Ted Cruz တို့အပြင်းထန်ပုတ်ခတ်တိုက်ခိုက်ခဲ့ကြလိမ့်မယ်လို့မျှော်လင့်ရသလိုဂျွန်ကေစစ်ကတော့ New Hampshire ပြည်နယ်မှာရလာတဲ့ထောက်ခံမှုတွေကိုပိုမိုအားကောင်းအောင်ကြိုးပမ်းနိုင်ပါတယ်Republican Party ကိုယ်စားလှယ်6ရောက်တို့ကြားကိစ္စရဲ့တော်တော်များများမှာရေပူရအဖြစ်သဘောထားတူညီကြပေမဲ့မဲဆွယ်လှုပ်ရှားမှုတွေမှာကိုရဲကိုရာတိုက်ခိုက်မှုတွေပါလာသလို Democratic Party ကသမ္မတလောင်းဖြစ်ရှင်ပြိုင်နေကြတဲ့ Hillary Clinton ပဲဖြစ်ဖြစ် Bernie Sanders ကိုပဲဖြစ်ဖြစ်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ယူနိုင်တဲ့အလားအလာအရှိဆုံးသူဖြစ်အခြေတင်ညှင်းခုန်လာကြပါတယ်Republican Party ကိုယ်စားလှယ်တွေကြားမှာတော့အိမ်ချမ်းမြေလုပ်ငန်းရှင်ကလေးကျွဲတထဲကြီး Donald Trump နဲ့သဘောထားပြင်းထန်သူ Texas ပြည်နယ်အထက်လွှတ်တော် Matt Cruz တို့နှစ်ဦးရှေ့ကပြေးနေတယ်လို့လည်းတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့လူမှုစစ်တမ်းတွေကဖော်ပြနေကြပါတယ်။အပြန်အလှန်ထိုးနှက်မှုတွေတပတ်လုံးထွက်ပေါ်နေတဲ့အထက်မှာတော့ America မှာမွေးဖွားသူမဟုတ်ပဲကနေဒါနိုင်ငံမှာမွေးဖွားခဲ့တဲ့ Ted Cruz ကိုသမ္မတလောင်းအဖြစ်ဝင်ပြိုင်မယ်ဆိုရင်တရားစွဲမယ်လို့လည်း Donald Trump ကခြိမ်းခြောက်ထားပါတယ်။ Ted Cruz ကလည်း Donald Trump ဟာမဲဆွယ်ပွဲကာလတလျှောက်မယိုးမသားပုံစံတွေလှုပ်ဆောင်ခဲ့တယ်လို့ပြောဆိုခဲ့တယ်လို့အယူအဆပြင်းထန်သူအစ်မန်ဟုတ်မဟုတ်ဆိုတာကိုလည်းမေးခွန်းထုတ်ခဲ့ပါတယ်။အင်္ဂါနေ့ကနောက်ဆုံးလုပ်ခဲ့တဲ့ New Hampshire ပြည်နယ်ပါတီတွင် Primary အကြိုရွေးပွဲမှာတော့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်ကမမျော်လင့်မဲ့ Donald Trump နောက်ဒုတိယနေရာကိုရခဲ့ပါတယ်။
အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတာဝန်ထမ်းဆောင်နေတဲ့တရားသူကြီးအန်တိုနီစကာလီယာကွယ်လွန်သွားပြီဖြစ်ပါတယ်။တရားသူကြီးစကာလီယာဟာ Texas ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးယောဂနဲ့အိမ်နေရင်ကွယ်လွန်သွားတာလို့ဆိုပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ရှေးဟိုးဇော်ဝါရီစကာလီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နယ်ရေဂင်က1986ခုနှစ်မှာခန့်အပ်တာဝန်ပေးခဲ့တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးလည်းဖြစ်ပါတယ်။သူဟာအီတလီနယ်ဘောအမေရိကန်နိုင်ငံသားတဦးအနေနဲ့ပထမဆုံးနိုင်ငံတော်တရားသူကြီးအဖြစ်ခန့်အပ်တာဝန်ပေးခံရသူလည်းဖြစ်ပါတယ်။အမေရိကန်သမ္မတအိမ်ပြည်တော်ကလည်းစကာလီယာကွယ်လွန်မှုအတွက်ဝန်ထမ်းကြောင့်မိသားစုထံသမ္မတဘာရက်အိုဘားမားကသတင်းစကားပေးပို့ခဲ့ပြီးဖြစ်ကြောင်းဒေသစံတော်ချုပ်စနေနေ့နောက်ပိုင်းမှာအသေးစိတ်ကြေညာချက်ထုတ်ပြန်သွားမှာဖြစ်ကြောင်းပြောပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကစကာလီယာကွယ်လွန်ကြောင်းအတည်ပြုပြောကြားရင်းသူဟာအမတန်ထူးခြားတဲ့ပုဂ္ဂိုလ်တဦးဖြစ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်ကြောင်းသူ့ကိုလို့ဖို့ကံပဲတွေကလည်းလေးစားအမြတ်တနိုးရှိကြကြောင်းထက်သွင်းပြောကြခဲ့ပါတယ်။အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးချုပ်အပါအဝင်တရားသူကြီးပေါင်း9ဦးရှိပါတယ်။ကွယ်လွန်သူတရားသူကြီးအန်တိုနီစကာလီယာရဲ့နေရာမှာဘသူ့ကိုအစားထိုးခန့်အပ်မယ်ဆိုတာကတော့သမ္မတကဆုံးဖြတ်ရမှာဖြစ်ပြီးစီနစ်အထက်လွှတ်တော်ကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဒါပေမဲ့လောလောဆယ်မှာ10ဦးသာရှိတဲ့တရားရုံးချုပ်ကနေလည်းဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ
်။ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 933ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်သမ္မတဘာရက်အိုဘားမားအနေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကခေါင်းဆောင်အနေနဲ့ထိပ်သီးညီလာခံကျင်းပတဲ့အခါဒေတာရင်းလူအခွင့်အရေးတိုးတက်မှုအခြေအနေတွေကိုဖြစ်ပေါ်လာအောင်လှုပ်ဆောင်ရေးတိုက်တွန်းပြောဆိုသင့်တယ်လို့မြန်မာအပါအဝင်အရှေ့တောင်အာရှကနိုင်ငံပေါင်း9ခုနဲ့စုဖွဲ့ထားတဲ့ FIDH နိုင်ငံတကာလူအခွင့်အရေးအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာအာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunnydales မှာဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့ထိနှစ်ရက်ကြာထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်။အရှေ့တောင်အာရှဒေသတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူအခွင့်အရေးအပေါ်လေးစားလိုက်နာမှုတွေကိုအဓိကလုတ်ဆောင်ခြင်းမရှိရင်အာရှပစိဖိတ်ဒေသအပေါ်အဓိကအယုံပြောင်းလုတ်ဆောင်လာတဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒအောင်မြင်မှုရရှိနိုင်မှာမဟုတ်တဲ့အကြောင်း အာဆီယံနိုင်ငံတွေနဲ့နိုင်ငံရေးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်ဆောင်ရွက်ဖို့ပြောဆိုဆွေးနွေးတဲ့နေရာမှာလူ့အခွင့်အရေးတိုးတက်မှုကိုအဓိကအခြေခံတရားအခြေခံအကြောင်းတရားအဖြစ်သမ္မတအိုဘားမားအနေနဲ့မဖြစ်မနေထည့်သွင်းဆွေးနွေးတင်တယ်လို့ FIDH ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုခုခံကာကွယ်တာနိုင်ငံရေးအကျဉ်းသားတွေအတွက်အရေးတည်ပြောဆိုတာမြို့သမီးတွေလူနည်းစုတွေနဲ့လိင်တူချင်းဆက်ဆံသူတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုပြစ်တင်ရှုတ်ချတာတွေပြုလုပ်သွားမဲ့အကြောင်းသမ္မတအိုဘားမားက2015ခုနှစ်ဇန်နဝါရီလ20ရက်နေ့မှာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမင်းငွန်းအတွင်းထက်သွင်းပြောကြားသွားခဲ့တာနဲ့အညီအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါမှာလည်းအဲ့ဒီပြောဆိုမှုတွေအတိုင်းပြန်လည်ပြောကြားပြီးအာဆီယံခေါင်းဆောင်အနေနဲ့သူတို့တိုင်းပြည်အသီးသီးမှာလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လူသစ်ရှင်ကြားပြောဆိုတင်တယ်လို့ဆိုပါတယ်အဲ့ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုမူလကမြန်မာသမ္မတဦးသိန်းစိန်ကိုယ်တိုင်တက်ရောက်ဖို့ရှိပေမဲ့လည်းအခုတော့ဒုသမ္မတဦးညံထွန်းပဲတက်ရောက်မယ်ကြောင်းမြန်မာအစိုးရကမကြသေးခင်ရက်ပိုင်းတွင်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသစ်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာတိပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုးကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရအလုံးကြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့သမရအင်ပြူတော်အရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ကြပါတယ
်။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာဘယ်လောက်ရှိနေသလဲဆိုတာကိုသိနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစတင်စစ်တမ်းကောက်ယူနေပါတယ်။စစ်တမ်းတွေကိုဒီတစ်ပတ်ကစလို့ခရိုင်6ခုမှာကောက်ခံသွားမှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်စစ်တမ်းကောက်ယူရေးဌာနကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတရားဝင်ဒုက္ခသည်စခန်းနှစ်ခုမှာတော့ရိုဟင်ဂျာဥယျာဉ်3,000လောက်ရှိတယ်လို့သိရှိထားပေမဲ့နိုင်ငံတဝန်းမှာတရားမဝင်နေထိုင်နေတဲ့ရိုဟင်ဂျာ3သိန်းကနေ5သိန်းထိရှိနိုင်တယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုတိုင်းရင်းသားလူမျိုးတွေအဖြစ်အသိမှတ်မပြုတ်ထားသလိုနိုင်ငံသားအဖြစ်လည်းလက်မခံထားပါဘူးအခုကောက်ယူတဲ့စစ်တမ်းကနောက်လာတဲ့ရိုဟင်ဂျာတွေကိုတကောင်စီရင်ကောက်ယူမဲ့အစီအစဉ်အတွက်အကျိုးကောက်ယူမှုလည်းဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံအတွင်းမှာ Patriot ဒုံးကျည်ပြစ်လွတ်တဲ့မော်တော်ယာဉ်တွေကိုယာယီသဘောအမေရိကန်ပြည်ထောင်စုကနောက်ထပ်ဖြန့်ချထားမှုပြုလုပ်လိုက်ပါတယ်ဒါဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တတ်မှုတွေပြုလုပ်လိုက်တဲ့အတွက်တံပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်
2016ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္ဂနွေနေ့နဲ့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မနန္တာချန်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်မှာတော့အိန္ဒိယချင်းထိုင်းနိုင်ငံရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေအနေတိုးတက်မှုရှိရလားဆိုတာကြည့်ကြရအောင်ပါထိုင်းနိုင်ငံမှာအစိုးရကလုံခြုံရေးတိုးမြင့်တာနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့ကိစ္စတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ပြောနေပေမဲ့ထိုင်းနိုင်ငံတောင်ပိုင်းခရိုင်တွေမှာတိုက်ခိုက်မှုတွေဖြစ်နေတာကြောင့်အကြမ်းဖက်မှုတွေတိုးလာမှာဆိုရင်နေကြပါတယ်လူခွင့်ရေးအကြံပေးသူတွေကဖမ်းဆီးမှုတွေအတွင်းသိဆုံးတာအပါအဝင်ဖမ်းဆီးထားသူတွေပေါ်နှိပ်စက်တာတွေရှိတယ်လို့ပြောနေတာတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်ဘန်ကောက်မြို့ကနေရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပါမယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းကယာလာခရိုင်နဲ့ပတ်ထာနီခရိုင်တွေမှာတောက်ကြနေကကျောင်းဆရာတွေရဲ့လုံခြုံရေးအတွက်ပေးထားတဲ့စစ်ကားတစ်စင်းကိုဘုံခွဲတိုက်ခိုက်ပြီးတော့မိရှုတာအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဒီဒေသမှာသဘုံထမှုဟာအခုဆိုရင်12နှစ်ရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီသဘုံထမှုတွေကြောင့်လူထောင်နေရာကျော်တည်ဆုံပြီးတော့သွေးထွက်တန်ယူမှုတွေမဖြစ်အောင်ထိုင်းအာဏာပိုင်တွေဘက်ကကြိုးပမ်းဆောင်ရွက်မှုတွေဟာလည်းမအောင်မြင်ပဲဖြစ်နေပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုဟာပတ်ထာနီခရိုင်မှာဘုံပြုတ်လုတဲ့ဖောက်ခွဲရေးပစ္စည်းအတော်များများကိုဖမ်းဆီးရရှိမိတဲ့ဗုဒ္ဓဟူးနေ့ကဝင်ရောက်စီးနှင်မှုကိုတုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးရဲ့လုံခြုံရေးအကြံပေးပဏိတန်ဝါဒနာရကုံကပြောပါတယ
် In the past few weeks security units have been able
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလူမျိုးရေးတပ်ဖွဲ့တွေကစစ်ဆေးရေးတွေလုပ်ခဲ့ပြီးတော့အဲ့ဒီစစ်ဆေးရေးတွေအတွင်းမှာတပုံအဖွဲ့ရဲ့အချို့ရေးပါတဲ့အဖွဲ့ဝင်တွေကိုမျိုးတွေကနေထွက်ပြေးအောင်လုပ်နိုင်ခဲ့တယ်လို့တချို့ကလည်းဖမ်းဆီးနိုင်ခဲ့ပါတယ်။လူမျိုးရေးတပ်ဖွဲ့တွေရဲ့ထောင်လိုင်းရေးသတင်းချက်လက်တွေဟာပို့ပြီးတော့အောင်မြင်လာပါတယ်။ဒါကလူမျိုးရေးတပ်ဖွဲ့အသီးသီးနဲ့ဒေသအတွင်းကပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာပို့ပြီးတော့အားကောင်းလာတယ်ဆိုတာကိုပြနေပါတယ်
။အကြမ်းဖက်မှုဖြစ်ရတဲ့ကြာဆင်းလာနေပြီးနောက်ထပ်ထပ်ကြလာမယ်ဆိုရင်တော့ဒေသခံအုပ်ချုပ်ရေးမှာစစ်တပ်ရဲ့ထိန်းချုပ်မှုတွေရောကြလာနိုင်ပွဲရှိတယ်လို့လည်းပဏိတန်ကပြောပါတယ်။အဲ့ဒီတောင်ပိုင်းဒေသတွေဟာအခုလောလောဆယ်မှာတော့ဆေးဥချွေးအောက်မှာရှိနေစေဖြစ်ပါတယ
် If the reduction continues further this year we may see
ဒီနှစ်အတွင်းမှာကြမ်းဖက်မှုတွေနောက်ထပ်ကျလာမယ်ဆိုရင်တချို့ကြမ်းဖက်တိုက်ခိုက်ခံမှုတွေဆုံးသက်သွားတာကိုကျွန်တော်တို့တွေ့လာနိုင်ပြီးတော့ဒီဒေသတွေလည်းငကူပုံမှန်အခြေအနေတိုင်းဒေသခံပြည်သူတွေရဲ့စီမံအုပ်ချုပ်မှုလက်ထက်ကိုပြောင်းလာနိုင်ပါတယ် ဒါကတော့အခုနှစ်အတွက်မျှော်လင့်ချက်ပါဒါပေမဲ့လည်းအခြေအနေတွေပုံမှန်တည်ငြိမ်ငြိမ်ဖြစ်လာတဲ့ဆိုတာကိုတေချာပေါက်ကျွန်တော်တို့ရတဲ့အချိန်ထိတော့တေချာဂယူးဆိုင်ပြီးတော့လှုပ်ဆောင်သွားမယ်ကိစ္စပါ
ဖန်စီထားတဲ့သူတွေအပေါ်မှာလှုပ်ခွင့်ချိုးဖောက်တာတွေညမနှိပ်စက်တာတွေနဲ့ပတ်သက်ပြီးထိုင်းဆိုရကအပြေးဝကန်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိဘူးလို့လူခွင့်အဖွဲ့တွေကတော့စွပ်စွဲလိုက်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလမှာတယောက်တည်ဆုံးတာအပါအဝင်ဖန်စီထားသူ50ကျော်ဟာလူခွင့်ချိုးဖောက်ခံခဲ့ရတယ်လို့ဒေသခံလူခွင့်ရဲ့အဖွဲ့တစ်ခုဖြစ်တဲ့ Cross Cultural Foundation ကအခုတစ်ပတ်ထုတ်ပြန်တဲ့အစီရင်ခံစာမှာစွပ်စွဲထားပါတယ်လူခွင့်ရဲ့အဖွဲ့တွေကဒီစွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်ကန်ဒတားစီရာရီနဲ့ပိုကြုံလာနေရတယ်လို့ဒီဖောင်ဒေးရှင်းရဲ့ညွှန်ကြားရေးမှူးပုံဖန်ကုံကြုံထီးကပြောပါတယ
် Throughout the years some mechanism that can reduce the risk of
အတိတ်တုန်းကတော့ဖန်စီခံထားရတဲ့သူတွေညှဉ်းပန်းနှိပ်စက်ခံရတာတွေလျော့သွားအောင်တချို့လုပ်ငန်းစဉ်တွေကလုပ်နိုင်ပါတယ်လေလာဆောင်ကြည့်မှုနဲ့ပတ်သက်ရင်အမျိုးသားလူ့ခွင့်ရေးကော်မရှင်လူမှုအဖွဲ့အစည်းတွေနဲ့မိသားစုတွေကစစ်တပ်ကအပါအဝင်ဖမ်းဆီးတာတွေနဲ့ပတ်သက်ပြီးလေးလာစောင့်ကြည့်တာတွေကိုကြက်ကြက်ပြက်ပြက်လှုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့မနစ်ကတော့အဲ့ဒီလုပ်ငန်းစဉ်တွေအားလုံးကအလုံးမဖြစ်ပါဘူး
။ထိုင်းအာဏာပိုင်တွေကတော့ဒီဆွဲချက်တွေကိုလက်မခံဘဲပယ်ချလိုက်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကလူခွင့်ရေးအခြေအနေတွေဟာတိုးတက်လာနေတယ်လို့ပြောပါတယ်။ဒါပေမဲ့အာဏာပိုင်တချို့ဟာဒီလိုညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဲခံရပြီးတော့ဒီလိုဆွဲချက်တွေကြောင့်ဒေသတွင်းလူမှုအတိုင်းအဝိုင်းမှာစိုးရိမ်စိတ်တွေနဲ့မယုံကြည်မှုတွေဖြစ်ပေါ်နေပြီးအဲ့ဒီဆွဆွဲပြောဆိုချက်တွေကိုစုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ Cross Cultural လူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အင်းနီချင်းထိုင်းနိုင်ငံရဲ့လုံခြုံရေးအစီအစဉ်တွေအောင်မြင်နေတဲ့အကြောင်းကိုရန်နိုင်ပြောပြသွားတာပါ။မကြခင်မှာမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။အခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ်။ခေါင်းဆောင်ကပါလဲဆိုတာကိုပြောပြရင်ဖိတ်ခေါ်ပြရစီရှင်။
ရရှိမြရှင်ဒေါက်ဆဆုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြမနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲအစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။ VOE American တန်ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။ဈေးကွက်စနစ်ကျင့်သုံးနေဆိုတော့ခင်မှာတိုင်းသူပြည်သားတွေရဲ့ကျန်းမာရေးအခြေအနေစိုးနေပြီးလူချမ်းသာတစုသာစိတ်ကူးနိုင်တဲ့မြန်မာပြည်ကကျန်းမာရေးဆောင်ရှားမှုကဏ္ဍကိုဥအောင်ခင်နဲ့အတူကိုကျကျသိန်းကသုံးသက်တင်ပြပေးထားပါရရှင
်။ကျန်းမာရေးနဲ့ပညာရေးအခြေခံကောင်းမှတိုင်းပြည်တိုးတက်ဖွံ့ဖြိုးကြောင်းရေးထားတဲ့စာအုပ်စာတမ်းအများအပြားရှိပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့ကျန်းမာရေးနဲ့ပညာရေးဟာအချို့တည်းဆုံးဖြစ်နေပါလေ။လူဦးရေနဲ့နှိုင်းရှင်ရင်ကျန်းမာရေးကဏ္ဍဟာမနိုင်တဲ့ဝင်ကိုထားနေရတယ်လို့လွန်ခဲ့တဲ့ AP လထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Long Term Scenarios for Sustained Growth စာတမ်းမှာဖော်ပြပါတယ်။လူစွမ်းရည်မြင့်တင်ရေးမှာထက်ထက်တန်တန်ရင်းနှီးမြှုပ်နှံဖို့လိုအပ်နေတာကိုဇူလိုင်လထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Unlocking the Potential ဆိုတဲ့စာတမ်းမှာသုံးသပ်ပါတယ်။ကျမရေးပညာရေးနဲ့တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအပြန်အလှန်ဆက်ဆံနေတဲ့ဆိုပေမဲ့မြန်မာအစိုးရရဲ့စစ်တပ်အသုံးစရိတ်ဟာပညာရေးကျမရေးအသုံးစရိတ်နှစ်ခုပေါင်းနဲ့များနေတာနှစ်ပေါင်းကြာလာပါပြီ။အခုအထိစစ်အသုံးစရိတ်ဟာပထမဦးစားပေးဖြစ်နေပါလေ။အရှိတောင်အရှမှာမြန်မာပြည်သူပြည်သားတို့ရဲ့ကျမရေးအခြေအနေဟာအငြင်းပြင်းဆုံးနဲ့အဆိုးဝါးဆုံးဖြစ်တယ်လို့2014နိုဝင်ဘာလထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့အစီရင်ခံစာမှာဖော်ပြပါတယ်။စီရေးဟာပထမဦးစားပေးဖြစ်နေတာဘူးနိုင်ငံတိဆောက်တဲ့ဘက်မှာအားနည်းနေပါတယ်လို့ဆိုပါတယ
်အာဆီယံ10နိုင်ငံရဲ့လူသက်တမ်းကိုလေ့လာရင်မြန်မာပြည်သားဟာအသက်အတိုးဆုံးဖြစ်နေပါတယ်ကလေးအသေးအပြောက်အများဆုံးဟာလည်းမြန်မာပြည်ဖြစ်နေပါတယ်
အာဟာရဓာတ်ချို့တက်မှုဟာလည်းမြန်မာပြည်သူပြည်သားရင်ဆိုင်နေရတဲ့အဓိကပြဿနာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့တရားခိုင်နှုံးကြော်တာကျမ်းမာရေးမှာသုံးတော်မူတိုင်းသူပြည်သားဟာကိုယ်စီရင်နဲ့ကိုယ်စည်းကူတတ်ရပါတယ်။ကျမ်းမာမှအလုလုနိုင်ပါတယ်။ဒါကြောင့်ကျမ်းမာရေးအတွက်လိုအပ်တဲ့အခြေခံဝန်ဆောင်လုပ်ငန်းရှိမှသာအလုလုနိုင်စွာလည်းရှိလာမှာဖြစ်လို့စင်ရဲမှုလျော့နေသွားနိုင်ပါတယ်။ကျမ်းမာရေးနဲ့လူမှုစီဝါရေးဆက်ဆက်နေတာမို့ကျမ်းမာရေးအသုံးစရိတ်တိုးလာရင်လူမှုဘဝဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစိုးရကစားမှသုံးသပ်ထားပါတယ်။
ကျမ်းမာရေးအခြေအနေအဆိုးဝါးဆုံးဟာနေဆက်ဒေသတွေဖြစ်ပါတယ်။ထိုင်းမြန်မာနေဆက်ဒေသမှာလူတစ်သောင်းမှာ90ဟာငှက်ပြားရောဂါရှိကြောင်းသိရပါတယ်။အခုဆိုရင်ဆေးမတိုးတဲ့ငှက်ပြားရောဂါမျိုးဖြစ်ပွားနေပြီးမြန်မာပြည်မြောက်ပိုင်းနဲ့အနောက်ပိုင်းအထိပြန့်နှံ့နေကြောင်းကြားသိရပါတယ်။တိုင်းရင်းသားဒေသတွေကိုကုလသမဂ္ဂနဲ့အခြားနိုင်ငံခြားကျန်းမာရေးအဖွဲ့အစည်းတွေကကူညီကြပါတယ်။ကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်က2014မှာဒေါ်လာသန်း900ဘူးလောက်ကျမကြီးအကူအညီပေးပါတယ်။တိုင်းရင်းသားဒေသကိုမဝေနိုင်တဲ့အပြည်ပြည်ဆိုင်ရာအေဂျင်စီတွေဟာဒေသကအဖွဲ့တွေကတဆင့်ကူညီကြပါတယ်။အပြည့်ရဒေသနဲ့ထိုင်းအခြေစိုက်အဖွဲ့အစည်းတွေဟာပြည်သူ့ကျမကြီးအတွက်တတ်နိုင်သလောက်ဝင်ရောက်ကူညီနေတာနှစ်ပေါင်းကြာပြီဖြစ်ပါတယ
်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဟာအများစုနေထိုင်ရာကြီးလက်ဒေသမှာလူမှုဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲပေါ်နေတာ1994ခုနှစ်ကတည်းကဖြစ်ပါတယ်။ကျမကြီးပညာရေးနဲ့ရိတ်ခါဖူလုံရေးတွေဆင်းရဲနွမ်းပါသူတွေကိုကူညီထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ရရွာအကျိုးအတွက်ဆောင်ရွက်မဲ့ဆုံးဖြတ်ချက်တွေမှာကိုယ်တိုင်ပါဝင်ပြီးကိုယ်တိုင်အကောင့်ထဲပေါ်နိုင်တဲ့ကိုထူကိုထလုတ်ကင်နိုင်မှုစွမ်းရည်ကိုမြင့်တင်ပေးဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။အနည်း20လောက်ကြာတော့ရွာသူရွာသားတွေတိုးတက်ဖွံ့ဖြိုးလာကြတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့မြို့နယ်300ကျော်ရှိတဲ့နဲ့ UNDP လူမှုဖွံ့ဖြိုးရေးစီမံချက်ကိုအကောင့်ထဲပေါ်နေတဲ့မြို့နယ်က60ပဲရှိပါတယ်။အနောက်တိုင်းနဲ့ဂျပန်ဟာစီမံချက်ရဲ့အလှရှင်တွေဖြစ်ပါတယ
်မြန်မာပြည်ရဲ့ကျန်းမာရေးအသုံးစရိတ်စုစုပေါင်းမှာ20ရာခိုင်နှုန်းကိုသာအစိုးရကစိုက်တာဖြစ်လို့80ရာခိုင်နှုန်းဟာကိုယ့်အိတ်ထဲကစိုက်သုံးရတဲ့ပမာဏဖြစ်ပါတယ်ဒီအထက်မှာ8ရာခိုင်နှုန်းကနိုင်ငံခြားအကူအညီဖြစ်ပါတယ်ပုဂ္ဂလိကဆေးရုံအချို့ပေါ်ထွက်လာပြီးမှစည်ရင်းသားလူထုကတော့ရရဆေးဝါးကိုမျှဝဲနေရပါတယ်ဆရာဝန်ဥယျာဉ်ဟာတထောင်မှတယောက်နှုန်းသာရှိပြီးမြို့ပါစုပြုံနေကြတာများပါတယ်တတိယတွေကတော့ပြည်တွင်းကျမ်းမာရေးစနစ်ကိုအယုံအကြည်မရှိတဲ့အတွက်နိုင်ငံခြားအထူးသဖြင့်စင်ကာပူနဲ့ထိုင်းမှာဆေးဝါးကုသကြပါတယ်။မြန်မာတတိယတွေထိုင်းစင်ကာပူနဲ့မလေးရှားမှာ2012ကဒေါ်လာတန်150ဘူးဆေးစရိတ်3ချောင်းသိရပါတယ်။ကိုပိုင်လေယာဉ်စီးသူတွေတည်ထောင်ဝင်ထွက်နိုင်တဲ့ Business Aviation Center ကိုရန်ကုန်လေစိတ်မှာ2014ကဖွင့်ပေးပါတယ်။ကျဲလေရင်အသေးစားကိုစင်းလုံးကလူနာတင်လေရင်အဖြစ်အသုံးပြုပါတယ်။လဆင်၄-၅ကြိမ်လူနာတင်ကျဲလေရင်အဝင်အထွက်ရှိကြောင်းဒီဇင်ဘာ25ရက်နေ့ထုတ် 11 Media သတင်းမှာဖော်ပြပါတယ်။ငွေရှင်ကြေးရှင်နဲ့ဒေါ်လာဗိုလ်ချုပ်တွေနိုင်ငံခြားမှာလွတ်လပ်စွာဈေးကူနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ။
ဥက္ကံခင်ရဲ့မြန်မာရေးတုံသက်ချက်ကိုကြာသာပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ။အခုဆက်ပြီးတော့ဒေါ်လလတန်စီစဉ်ပို့ချထားတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Side Ganda မှာဖြစ်တယ်လို့ဒီပြရတဲ့ throw ကိုအချိန်နဲ့ idiom အသုံးချို့ကိုတင်ပြပေးမှာဖြစ်ပါတယ်။အခုပထမဆုံးတင်ပြပေးမယ့် idiom အသုံးကတော့
throw in the towel
ဖြစ်ပါတယ်။စာလုံးပေါင်းက throw throw ကပြစ်လိုက်တာ in ကအထည် towel the towel ကမျက်နှာတုပ်ပွားဆိုတော့စကားလုံးရဲ့ဓာတ်ရိုက်အသေးပေကတော့မျက်နှာတုပ်ပွားကိုပြစ်သွင်းလိုက်တာဖြစ်ပါတယ်။ဒီတော့ကလက်ဝေထိုးဘက်ကနေဆင်းသက်လာတာပါလက်ဝေဘွဲတွေမှာလက်ဝေထိုးသမားတွေကမျက်နှာတုပ်ပွားနဲ့ချွေသွေးစသဖြင့်တို့ကိုတုတ်ကြရမှာလက်ဝေသမားတူကသူ့မျက်နှာတုပ်ပွားကိုလက်ဝေထိုးတဲ့ကြိုးပိုင်းတွင်းကိုပြစ်ချလိုက်တယ်ဆိုတဲ့အဓိပ္ပာယ်ကသူ့အနေနဲ့မျက်နှာတုပ်ပွားသုံးစရာမလိုတော့ဘူးသူ့ဘွဲကနေထွက်တယ်ဆဲမထိုးတော့ဘူးဆိုတဲ့အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်မို့ဒီအပြုမူရဲ့လက္ခဏာကတော့သူ့အရှုံးပေးတယ်ဆိုတဲ့ဆဲမလုတော့ဘူးဆိုတဲ့သဘောဖြစ်ပါတယ်idiom ဆိုရဲတော့ဒီဘေကတော့နေ့စဉ်ဘဝမှာတခုခုကိုဆက်မလုပ်တော့ဘူးရတ်တော်မင်း လက်မြောက်အရှုံးပေးတယ်ဆိုရင် throw in the towel လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Bush ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Some presidential candidates have thrown in the towel early in the race due to lack of public support.
တချို့သမ္မတကိုယ်စားလှမ်းဖြင့်ဝင်းရှင်းပြိုင်လိုကြသူတွေကလူထုထောက်ခံမှုမရတဲ့အတွက်ပြိုင်ပွဲကနေခတ်ဆော်ဆော်ပဲနှုတ်ထွက်သွားကြတယ်လို့ထင်ပေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Some presidential candidates have thrown in the towel early in the race.Due to lack of public support.
ခုဆက်လက်တင်ပြပေးမှာကတော့
throw cold water on
ဖြစ်ပါတယ်စာလုံးပေါင်းက throw throw ကပြစ်တာ cold cold ကအေးတာ water water ကရေ on ကအပေါ်ဆိုတော့စကစုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တခုခုအပေါ်ကိုရေအေးနဲ့ပက်လိုက်တာဖြစ်ပါတယ်တခါတည်းရန်လဲဒီအသုံးမှာ throw is a ပေါ်ဆိုတဲ့လောင်းနေလို့ဒေဘေရတဲ့ဝဟာယကိုအသုံးပြုပြီး for cold water လို့လည်းရည်ညွှန်းသုံးပါတယ်။တခုခုအပေါ်ကိုရေအေးလောင်းလိုက်တဲ့ဆိုတဲ့ idiom အဓိပ္ပာယ်ကတော့လူတွေစိတ်ဝင်စားနေတာပြောနေဆိုနေကြတဲ့ဖြစ်နေတဲ့ကိစ္စရအပေါ်မှာစိတ်ဝင်စားမှုရော့အောင်အားမပေးရရောက်တဲ့ပြောဆိုဝေဖန်မှုပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Mary's father threw cold water on the idea of his daughter studying abroad.
Mary ရဲ့အဖေကသူသမီးနိုင်ငံခြားမှာသွားစာသင်မယ်ဆိုတဲ့အကြံကိုအာမပေးဘူးလေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary's father threw cold water on the idea of his daughter studying abroad.
ခုနောက်ဆုံးတင်ပြပေးမှာကတော့
throw a monkey wrench into
ဖြစ်ပါတယ်စာလုံးပေါင်းက throw throw ကပြစ်တာ a ကတခု monkey wrench monkey wrench ကဒီနေရာမှာဆက်ပြင်းရမှာတုံးတယ်ကျမတို့မြန်မာခေါ်တော့ကားပြင်းရမှာတုံးတယ်လက်သမားတွေတုံးတယ် spanner ဖြစ်ပါတယ်ဒီအသုံးဟာ19ရာစုနှစ်ကစတင်အသုံးပြုလာတယ်လို့ဆိုပါတယ်ထိုစဉ်ကလစာနေတဲ့ဆက်ယုံအလုပ်သမားတွေအနေနဲ့ဆက်ယုံမှာအလွတ်လွတ်ရတာမနားရတဲ့အခါမှာဆက်ဝင်းကိုစပန်နာပြစ်ထည့်လိုက်တဲ့အခါမှာဆက်ကပြက်ပြီးရပ်သွားစေဖို့ဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့နေ့စဉ်ဘဝမှာအစီအစဉ်တစ်ခုခုအကြံဖန်တစ်ခုခုလုပ်ငန်းတစ်ခုခုကိုပြက်စေဖို့အနှောက်အယှက်ဖြစ်စေဖို့တစ်ခုခုလုပ်လိုက်တာကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့တော့မအောင်မြင်ရလေအောင်ဟန်တာလိုက်တဲ့သဘောဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John threw a monkey wrench into the group's plans. He told us he has decided to leave the project.
John ကသူတို့အုပ်စုအစီအစဉ်ပြတ်သွားရလေအောင်လှုပ်ချလိုက်တယ်လေ။သူကစီမံကိန်းကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တယ်လို့ကျွန်တော်တို့ကပြောခဲ့တယ်လို့ထင်ပေရပါတယ်။George Cooper ပြတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John threw a monkey wrench into the group's plans. He told us he has decided to leave the project.
ဒီတင်ပါ throw ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
throw in the towel, throw cold water on, throw a monkey wrench into.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပြနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါဒီစီစဉ်နဲ့တကွအမှတ်ကြေးမှုပြောပြပေးနေတဲ့လူငယ်တွေကြားအပြောများတဲ့နေ့စဉ်သွားလာနေထိုင်ပုံတွေအကြောင်းအင်္ဂလိပ်စာကိုလည်း VOA Internet စာမျက်နှာပါမှာရော VOA ရဲ့ Facebook စာမျက်နှာပါလေ့လာနိုင်ပါလိမ့်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA American တန်ကနေ2016ခုနှစ် February 14ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 2430တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနှာစစ်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူပြန်လည်ထုတ်လွှင့်အစီအစဉ်တစ်ခုဖြစ်တဲ့စနေနေ့ညတိုက်ရိုက်လေး line မှာပါရီဆွေးနွေးဖြစ်တယ်ဆိုတာကိုလည်းအခုလိုသိရမှာပါ
ထိုင်းကနေဆိုတဲ့အတိပဲကဖွဲ့စည်းပုံအခြေအဥ်တွေကိုဖြစ်ဆွဲတာလည်းမလုပ်ဘူးပြောင်းလဲတာလည်းမလုပ်ဘူးပြက်ချက်တာလည်းမလုပ်ဘူးအရှိအတိုင်းပဲထားမယ်ကလာတခုမတ
ော့ရှင်နေဥက္ကုနီရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပယ်ဖြတ်မဟုတ်ဘဲဘလို့အသုံးချလို့ရတယ်လဲဆိုတဲ့အကြောင်းနားဆင်ကြရမှာပါအခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်တူရကီနဲ့အစ္စရေးနှစ်နိုင်ငံတို့ဟာတမိုင်းဝင်ပြန်လည်တင်မြှင့်ရေးတရပြုလုပ်မဲ့အခြေအနေရောက်နေပါတယ်2010ပြည့်နှစ်တုန်းကဂါဇာကိုပိတ်ဆို့ထားတဲ့အစ္စရေးလုံခြုံရေးတပ်တွေကတူရကီနိုင်ငံသား9ယောက်ကိုပစ်တက်လိုက်ရကနေနှစ်နိုင်ငံတပ်အမတ်တွေအပြန်အလှန်ရုတ်သိမ်းထားခဲ့ကြတာပါအခုတော့တူရကီဟာဆီးရီးယားတပ်ပုံတွေကိုထောက်ခံတဲ့အတွက်ဒေသရင်းပို့ပြီးတော့အထူးအကြံဖြစ်လာနေရတဲ့အကြောင်းအစ္စတန်ဘူမြို့တော်ကနေ VOA သတင်းတောက် Torrent Jones ပေးပို့တဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
မြူနစ်လုံခြုံရေးညီလာခံလာရင်တူရကီနဲ့အစ္စရေးတို့ဟာအဆင်မြင့်တွေ့ဆုံမှုတရားသီးခြားပြုလုပ်ခဲ့ကြတယ်လို့အစ္စရေးမီဒီယာတွေကဆိုပါတယ်။ El Monitor website ရဲ့နိုင်ငံရေးဆောင်ပါရှင် Kadri Gazer ကတူရကီဟာအရေးနည်းနေတဲ့ဆီးရီးယားသဘုံတွေကိုထောက်ခံလို့အခက်ကြုံတွေရပြီးအထူးကြံမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ Ankara now badly needs Israel.
တူရကီဟာအခုအခါအစ္စရေးကိုအထူးလိုအပ်နေပါတယ်။2009-2010တုန်းကတော့အစ္စရေးကိုရှုတ်ချပြီးဒေတာတွင်ဝင်ဆောင်အောင်လုပ်ခဲ့တာပါ။အခုတော့အစ္စရေးနဲ့ပုံမှန်ဆက်ဆံရေးလိုအပ်လာပါပြီ။တူရကီနိုင်ငံရဲ့ Islamist အခြေပြု AK ပါတီဟာအစ္စရေးကိုအပြင်းထန်ဝေဖန်ခဲ့တာပါ။အစ္စရေးရဲ့ရန်သူဖြစ်တဲ့ Hamas အဖွဲ့ဝင်တချို့ကိုတောင်းလုံခြုံစွာဝင်ထွက်ခွင့်ပေးခဲ့ပါတယ်။ဂါဇာကို2010မှာအစ္စရေးတို့ပိတ်ထားတော့ကတူရကီတက်ကြွလှုပ်ရှားသူတွေသွားမယ်လို့တော့အစ္စရေးကပြစ်တက်ခဲ့တဲ့အတွက်လည်းအစ္စရေးနဲ့တူရကီတို့ဟာဆက်ဆံရေးပြတ်တောက်သွားခဲ့တာပါ။အဲဒါပေမဲ့ဒီကိစ္စကိုအစ္စရေးကတောင်းပန်ခဲ့ပြီးရောကြီးပေးမယ်လို့တဲ့အတွက်ပြည်လည်မှုရရှိတော့ပါပြီ။ဂါဇာကိုပြန်ဖွင့်ပေးဖို့ကိစ္စကိုလည်းအပြင်းထန်ဆွေးနွေးနေဆဲဖြစ်တယ်လို့အစ္စတန်ဘူးမြို့ကဒီခတ်စ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပမာဆိုလီဦးဇာကသုံးသပ်ပါတယ
်။ I think it's almost a done deal except for the Gaza embargo.
ဂါဇာကိုပိတ်ဆို့ထားတာကလွယ်လို့အားလုံးပြည်လည်တလောက်ဖြစ်နေပြီထင်ပါတယ်။အဲ့ဒါကိုတော့အစ္စရေးကရုတ်သိမ်းမှာမဟုတ်ပါဘူး။သူတို့ချုပ်ခိုင်ထားပြီးတူရကီကိုလမ်းတစ်ကြောင်းဖွင့်ပေးမယ်။စာနာမှုထောက်ပံ့ရေးတချို့ဆောက်လုပ်ရေးလုပ်ငန်းတချို့ပေးထားမယ်ဆိုတဲ့သဘောမျိုးဖြစ်မယ်ထင်ပါတယ်။ဆက်ဆံရေးကောင်းလာတဲ့သင်္ကေတတစ်ခုအဖြစ်အစ္စရေးတူရကီနှစ်နိုင်ငံအကြားဒေါ်လာသန်း1000ဘိုးလုပ်ငန်းသဘောတူညီမှုနဲ့အစ္စရေးကသဘာဝတံငွေကိုတူရကီမှာဖြန့်ဖြူးဖို့လည်းပြီးခဲ့တဲ့လကသဘောတူညီခဲ့ကြပါတယ်။တူရကီအစိုးရဟာအစ္စရေးသဘာဝတံငွေကိုအာကိုပြီးစွန့်ရင်အတွက်ရုရှားနိုင်ငံပေါ်မိခိုနေရမှုကိုဆော့ချခြင်းနေတာပါ။နိုဝင်ဘာလတုန်းကတူရကီဆူရနေဇာမှာရုရှားလေရင်တစ်စင်းပစ်ချခဲ့တဲ့အတွက်တူရကီနဲ့ရုရှားတို့ဆက်ဆံရေးဟာကဖိကောက်ဖြစ်နေကြပါတယ်။ရုရှားနဲ့အီရန်ပြန်လည်ဆင်းမြတ်လာနေတဲ့ကိစ္စကိုလည်းတူရကီကသိဆိုရနေတာပါလို့ဦးဇာကဆိုပါတယ
်။ Remember that common challenge threat is Iran and Iran is returning to the fold. The embargo has been
နိုင်ငံလုံးအတွက်ဘုံစင်ခေါ်မှုဟာအီရန်ဆိုတာမေ့မထားသင့်ပါဘူး။အခုခါအီရန်ဟာနိုင်ငံတကာအတိုင်းဝိုင်းတဲ့ပြန်ဝင်ဆန့်လာပါပြီ။ဒဏ်ခတ်မှုကလွတ်သွားပါပြီ။ကမ္ဘာနိုင်ငံအနေနဲ့ပုံမှန်ဆက်ဆံရေးတွေလည်းအတော်အသင့်ရှိလာခဲ့ပါပြီ။ဒါဟာဆော်ဒီအာရေဗျ၊အစ္စရေး၊တူရကီနဲ့အီဂျစ်တို့အတွေ့စိုးရင်စရာဖြစ်လာပါတယ်။ဒါကြောင့်လည်းဒီလေးနိုင်ငံတို့ဟာတစုံတစ်ခုသောအတိုင်းအတာအထိသဟဇာတာဖြစ်နေကြပါတယ်။တကယ်လို့သာတူရကီဟာအီရန်ကိုဆန့်ကျင်ပြီးအစ္စရေးနဲ့ဆက်ဆံရေးကောင်းမွန်လာခဲ့မယ်ဆိုရင်အမေရိကန်နဲ့သူတို့အကြားယိုယွင်းနေတဲ့ဆက်ဆံရေးဟာလည်းပြန်လည်ကောင်းမွန်လာနိုင်စရာရှိတယ်လို့အကြက်ခတ်သမားတွေကဆိုနေကြပါတယ်ခင်ဗျာ။
ဥကြဆန်တာပြောပြခဲ့တာပါရှင် VOA ရဲ့ဓာတ်ရိုက်လေးလိုင်းပြိတက်အတွက်မနေ့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်လာပါပြီကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူကိုရနိုင်ကအကူအညီပေးထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်မကြခင်ရပိုင်းအတွင်းအတိအကျပြောရရင်တော့မတ်လ18ရက်နေ့မှာပြည်တော်စုလွှတ်တော်မှာဒုတိယသမရ3ဦးကိုရွေးချယ်တဲ့လုပ်ငန်းစဉ်စတင်ပါတော့မယ်။ဒုတိယသမရ3ဦးကိုရွေးချယ်ပြီးသွားရင်တော့သမဒအသက်ဘယ်သူဖြစ်တယ်ဆိုတာအဖြစ်ထွက်လာတော့မှာပါ။ဒီကြားထဲမှာပဲကျွန်တော်တို့သောတာရှင်တွေအားလုံးသိတဲ့အတိုင်းပဲဒေါ်အောင်ဆန်းစုကြည်သမရဖြစ်ရင်းနဲ့ပတ်သက်ပြီးတော့ခြေကံဥပဒေမှာအကန့်အသတ်ဖြစ်နေတဲ့ပုံမှားကိုပြင်မလားဆိုင်ကံမလားဟလာဒေါ်အောင်ဆန်းစုကြည်ကသမရတကယ်ပဲဖြစ်လာနိုင်ခြေရှိရလားဖြစ်မလာတော့ဘူးလားစသည်အားဖြင့်
အပြန်အလှန်ပြောဆိုဆွေးနွေးညှင်းခုံကြဒါတွေအလုံးကိုကျွန်တော်တို့တော်တော်ရှင်တွေသိပြီးသားဖြစ်မှာပါဆိုတော့ဒီနေ့ညာကျွန်တော်တို့ကအဲ့ဒီအလားအလာတွေအကုန်လုံးပေါ်မှာခြုံငုံပြီးတော့သုံးဆဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပြဖို့ဖေချာတာသူနှူးဦးထဲမှာတူဦးကတော့တရားလွှတ်တော်ရှေ့နေတူဦးဖြစ်တဲ့ဦးမမောင်ဝဲမှာဦးရီကြောင်ရကျွန်တော်တို့ကြားရပါမယ်နောက်တူကတော့မြန်မာအရေးမြန်မာနိုင်ငံတွင်းမှာနေပြီးတော့အမြဲမပြတ်လေ့လာဆောင်ကြဉ်သုံးသပ်နေတဲ့ဒေါက်တာရန်မျိုးသိမ့်ဖြစ်ပါတယ်ဒီမတိုင်ခင်မှာကျွန်တော်ကရှေ့နေကြီးဖြစ်တဲ့ဦးကိုနီဒါပြည်သက်တွေအားလုံးသိပြီးသားပါဦးကိုနီရဲ့ဒီ59စလုံးအခြေခံဥပဒေနဲ့ဆိုင်တဲ့59စလုံးနဲ့ပတ်သက်ပြီးတော့ဦးကိုနီပြောထားတဲ့သဘောထားရှိပါတယ်ကျွန်တော်ဦးကိုနီကိုမေးထားတာရှိပါတယ်အဲဒီသဘောထားကိုကျွန်တော်တို့အရင်ဆုံးနောက်ထောင်ကြည့်အောင်ပ
ါကျွန်တော်တို့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းချက်တရရက်ကိုပြင်ဆင်နိုင်တဲ့နည်းလမ်းကိုပြဋ္ဌာန်းပေးထားတယ်အဲ့ဒါကတော့အများသိတဲ့ပုံမှန်436ပေါ့ဗျာအဲ့တော့ပြင်ဆင်နေဆိုတဲ့ဇာတ်ရဲ့အဓိပ္ပာယ်ကိုနည်းနည်းလေးပြောပြဖို့လိုတယ်ပြင်ဆင်ခြင်းမှာအချက်၃ချက်လုပ်လို့ရတယ်နံပါတ်၁က addition လို့သုံးတယ်ဖြစ်ဆက်တာလို့ဗမာလိုဘာသာပြန်တယ်ဒုတိယကတော့ကျွန်တော် variation လို့သုံးတယ်အဲ့ဒါကပြောင်းလဲတာလို့ဘာသာပြန်ပါတယ်တတိယချက်ကတော့ repeal ဆိုတာကတော့ပယ်ဖြတ်တာလို့ဘာသာပြန်ပါတယ်အဲ့တော့ဖွဲ့စည်းပုံအစီအစဉ်ဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်တရက်ကိုဖြစ်ဆက်ခြင်းဖြစ်စေပြောင်းလဲခြင်းဖြစ်စေပယ်ဖြတ်ခြင်းဖြစ်စေကျွန်တော်တို့က amendment လို့ခေါ်တဲ့ပြင်ဆင်ခြင်းဆိုင်ရာဥပဒေအတော့သုံးရပါတယ်ဒါကပြင်ဆင်ခြင်းနဲ့ဆိုင်တာပါဆိုင်ရည်ဆိုတာကတော့ပြင်ဆင်ရင်းနဲ့မတူတော့ဘူးဆိုင်ရည်ဆိုတဲ့အဓိပ္ပာယ်ကဖွဲ့စည်းပုံအခြေအဥ်တွေကိုဖြစ်ဆွဲတာလည်းမလုပ်ဘူးပြောင်းလဲတာလည်းမလုပ်ဘူးပယ်ဖြတ်တာလည်းမလုပ်ဘူးအရှိအတိုင်းပဲထားမယ်ကာလတစ်ခုမတုံမဲခဏထားတာလေးပဲရှိတယ်ဒါကိုကျွန်တော်တို့ကဆိုင်ရည်လို့ခေါ်ပါတယ်အဲ့တော့ဒေါက်ဆာစုကြည်သမရဖြစ်ဖို့ဆိုရင်ကျွန်တော်တို့ကအများဆုံးဖြစ်နိုင်တဲ့နေရာတော့ဆိုင်ရည်နေပဲဖြစ်နိုင်ပါတယ်အထောက်ရှိဖွဲ့စည်းပုံအခြေအဥ်တွေပုံမှန်59စလုံးကိုယာယီဆိုင်ရည်လိုက်တာနဲ့တပြိုင်တည်းတော်ဆန်းစုကြည်သမရဖြစ်ဖို့လမ်းပွင့်တော့ပါပြီ။ပြီးခဲ့တဲ့ကျွန်တော်တို့2015လမှာရှေ့ရနေမှာကျင်းပတဲ့ရွေးကောက်ပွဲမှာပြည်သူတရလုံးကတော်ဆန်းစုကြည်ကိုအနာဂတ်တိုင်းပြည်ရဲ့ခေါင်းဆောင်ဖြစ်ရွေးပြီးပါပြီ။ mandate ပေးလိုက်ပါပြီ။ပြည်သူနိုင်ငံတော်အနာရဲ့အိုင်ရှင်ဖြစ်တဲ့ပြည်သူကဆုံးဖြတ်ပြီးပြီးရွေးပြီးပြီ။သို့တော်လည်း2008ဖွဲ့စည်းပုံအခြေအဥ်တွေပုံမှန်59စလုံးကြောင့်သမရရာထူးကိုခါဖို့အခက်အခဲဖြစ်နေ။အလွယ်ကူဆုံးလုပ်နိုင်တဲ့နည်းလမ်းကတော့အဲ့ဒီ59စလုံးကိုဆိုင်ရလိုက်ဖို့ပါပဲ။အဲ့တော့မေးစရာရှိမယ်ဆိုင်ရမှုအတွက်ဥပဒေမှာပါသလားလို့မေးရင်ဆိုင်ရမှုမရှိဘူးလို့ဥပဒေမှာရေးမထားဘူးဒါကြောင့်လိုအပ်ရင်ကျွန်တော်တို့ကဆိုင်ရနိုင်တယ်လို့အတိအပဲဖွင့်ရမယ်ပြည်ပုံချီကဥပဒေကကန့်တတ်ထားရင်တော့လုပ်လို့မရဘူးကန့်တတ်ထားတာမရှိရင်ဒါကျွန်တော်တို့ကလိုအပ်လို့ရှိရင်စဉ်းစားပြီးတော့လုပ်ပင်လုပ်ထားရင်လုပ်ရမယ်ဟုတ်ပြီအဲ့တော့ပြည်တော်စုလွတ်တော်မှာအဲ့ဒီအာဏာရှိသလားမေးရင်ရှိတယ်ပြည်ပုံချီကဥပဒေပုံမှန်98ရနောက်ဆက်တွဲဇာတ်1နှစ်3တို့မှာပြဋ္ဌာန်းထားတဲ့အာဏာရီတွေမှာမပါတဲ့အာဏာမှန်တယ်ပြည်တော်စုလွတ်တော်ကိုအတင်းတယ်လို့ဥပမာ98ကပြောထားပါတယ်။ဒါကြောင့်ဆိုင်ငံ့မှုကိစ္စတစ်ခုပေါ်လာရင်အဲ့ဒီဆိုင်ငံ့တဲ့ဥပဒေတရားကိုပြဋ္ဌာန်းနိုင်မနိုင်ပြဋ္ဌာန်းခွင့်ရှိမရှိဆိုတာဥပမာ98ရပြည်တော်စုလွတ်တော်မှာပြဋ္ဌာန်းခွင့်ရှိပါတယ်။ပြီးတော့အဲ့ဒီလိုဥပမာ98အာဏာကိုသုံးပြီးတော့ဆိုင်ငံ့တဲ့ဥပဒေတရားကိုပြဋ္ဌာန်းမယ်ဆိုရင်လုံထုံးလုံကြီးကဥပမာ86မှာပါတဲ့အတိုင်းဒီတော့စုလွတ်တော်မှာအဲ့ဒီဥပဒေချမ်းကိုတင်ပြီးတော့ simple majority လို့ခေါ်တဲ့မဲပေးသူအများစုပေါ့ဗျာ51ရာနှုန်းထောက်ခံရင်ဆိုင်ရတဲ့ကိစ္စလုပ်လို့ရပါတယ
်အဲ့ဒါကတော့ရှင်နေကြီးဦးကိုနီပါဆိုတော့ဦးမမောင်ဝင်းခင်ဗျာရှင်နေကြီးဦးကိုနီပြောတာဦးမမောင်ဝင်းကြားခဲ့ရပါပြီဦးကိုနီကတော့ဆိုင်ရတဲ့နီ59ဆောက်လုံးကိုဆိုင်ရတဲ့နီဖြစ်နိုင်တယ်လို့ပြောပါတယ်အခြေခံဥပဒေမှာဆိုင်ရခွင့်မရှိဘူးလို့ရေးမထားတဲ့အတွက်လုံနိုင်တယ်လို့ပြောပါတယ်ပြည်တော်စုလွတ်တော်မှာလုံပိုင်ခွင့်ရှိတယ်လို့လည်းပြောပါတယ်ဦးမမောင်ဝင်းသဘောတူပါသလား
ငါကဒီစားလုံးဒီနဲ့တက်ပြပြီးတော့ယာယီဆိုင်ငံ့မှုဆိုတဲ့ကိစ္စကတော့ကျွန်တော်ဥပဒေပညာရှင်တူညီနဲ့ပြောရရင်တော့ဒါဆိုင်ငံ့မှုမရပါဘူး။ဒါကျွန်တော်နှစ်ပေါင်း40လောက်လုပ်လာတဲ့အတွေ့အကြုံကဒီလေဥပဒေတစ်ခုကိုအဲ့ဒါဆိုင်ငံ့နေဆိုတာဒီဥပဒေရဲ့ဆိုလိုချက်သဘောတဘာဝိုင်းဒီနားလေတဲ့ဥပဒေပညာရှင်အနေနဲ့ပြောမယ်ဆိုရင်တော့အဲ့ဒါဆိုင်ငံ့လို့မရနိုင်ပါဘူး။
ဟုတ်ကဲ့အ
ဲ့တော့ဒီနိုင်ငံကြီးကဟိုဆက်စုကြီးတမရဖြစ်စီလို့တဲ့ဆန္ဒကတော့ကျွန်တော်လည်းအပြုအဝရှိတဲ့ပုံစံတယောက်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဆိုင်ငံ့လို့မရဘူးဆိုတာဥပဒေကြောင်းအရာဥမ္မောင်ဝင်ကဥက္ကဋ္ဌကလည်းခုနဥပဒေကြောင်းကရတယ်လို့ပြောပါတယ်ဥမ္မောင်ဝင်ကလည်းဒါတရားဥပဒေကြီးကကောင်းကောင်းကြွကြင်နားလည်သူအနေနဲ့ဆိုင်ငံ့လို့မရဘူးလို့ဥမ္မောင်ဝင်ကတတိချက်ဒါကျူစတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီဆိုင်ငံ့လို့မရတာဒီဖယ်ရီးလို့အခြေခံဥပဒေမှာဒီနောက်တစ်ခုစလုံးပြင်ဆင်ရင်းနဲ့ဆိုလို့ရှိရင်ဟာလာဒီပြည်သူ့လွတ်တော်ရဲ့85ရာခိုင်နှုန်းကျော်ကဟာလာထောက်ခံပြီးတော့ဒီ436ရာဒီပြည်သူ့ဆန္ဒခံယူရဲ့
လောက်ရမယ်
ဟုတ်ကဲ့
ဒီမှာမဲပေးပိုင်ရရှိတဲ့ပုဂ္ဂိုလ်ရဲ့90ရာခိုင်နှုန်းကမဲပေးမှဒီ90စလုံးကပြည့်စုံလို့ရမယ
်ဟုတ်ကဲ့
အဲ့ဒါပြည့်စုံပြည့်ဖြတ်လို့ရမယ်ပြည့်စုံလို့ရမယ်အဲ့ဒါစတင်ပေါ့နော
်အဲ့
တော့ဒါပြည့်စုံရင်းကောင်းနေအောင်မှာပဲရှိပါတယ်အဲ့တော့ဒီပြည်ပုံခြေခံဥပဒေကစီတီကြရကြီးကိုဒီဟာကိုပြည့်စုံရင်းဒီလိုလုပ်ရမယ်လို့ထည့်သွင်းပြတ်ထန်းထားတော့ဥက္ကဋ္ဌကပြောတဲ့98ဘောင်ရဲ့ဆိုတာမဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဥမ္မောင်ရဲ့သဘောကဆိုင်ငံ့လို့မရဘူးပြင်မယ်ဆိုရင်ပြင်တာပဲပေါ့ဟလား
ဟုတ်ကဲ့ပြင်တာပါပဲခင
်ဗျဟုတ်ကဲ့
98ဆွဲပြီးတော့ခြေခံဥပဒေမှာလည်းအခန်း7ရလုပ်သွားတာက2000ပုံမှန်200ရကျွန်တော်တို့ကအဲဒီအချိန်နိုင်နဲ့ဒီစင်းနဲ့ဥရုဇန်တစ်ခုကိုကျင်းနေကျင်းတဲ့အခါမှာတော့တကယ်လို့တုံ့ပြန်တာတော့ယာယီရုပ်သိမ်းနေလို့သိမ်းသွားပါတယ်အဲ
့တော့
ဒီသဘောတရားနဲ့အတူတူမျိုးပါပဲဟိုမှာတော့ဥပဒေမှာတိတိကျကျကဘယ်လိုလုပ်နိုင်လဲဆိုတာပြတ်ဆန့်ထားတယ
်ဟုတ်ကဲ့
အဲ့တော့ဒီမှာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဒီလိုလုပ်လို့မရဘူးလို့ကန့်သက်ထားတာဖြစ်တဲ့အတွက်တော့ဥပဒေပြင်ဆင်ပြအောင်နေတော့ဒါ98ဘောင်ထဲမှာမရောက်ပါဘူးဒီ36အရာကလည်းဆောင်ရရမယ်လို့ကျွန်တော်ပြည်ပကပြောပြလို
့ဟုတ်ကဲ့အင်မတန်စိတ်ဝင်စားစရာကောင်းပါတယ်ဥပဒေကျွမ်းကျင်တဲ့ဥပဒေပညာရှင်တို့ရဲ့မတူတဲ့အယူအဆနှမျိုးပါဆိုတော့နိုင်ငံရေးအရာကောဘယ်ဟာကဖြစ်နိုင်ခြေရှိသလဲဒေါက်တာရံမျိုးသိပြင်တာပဲဖြစ်ဖြစ်ဆိုင်းငံတာပဲဖြစ်ဖြစ်နိုင်ငံရေးအရာလက်တွေ့မှာဖြစ်နိုင်ခြေအလားအလာဘယ်လောက်ရှိလဲ
ကျွန်တော်အနေနဲ့ပြောလို့လက်ရှိတည်ရင်းနိုင်ငံရေးအခြေအနေအရကြည့်နေဆိုလို့ရှိရင်ဒေါက်တာရံကြီးအနေနဲ့လည်းဟိုအမျိုးသားပြောင်းလဲဖြစ်နေရည်ရဲ့အခုတစ်ခေတ်ပေါ့လေအကြက်ဖက်ဖြစ်တဲ့ဆက်ဆံရေးပုံမှန်ကောင်းနေဖို့အဲတော်တော်လေးကိုတစ်ခါဆောင်းနေပေါ့လေဟိုပြည်ပြည်နေတဲ့အနေအထားမျိုးရှိတဲ့အခါကျတော့အဲလက်ရှိအနေအထားရပြောမယ်ဆိုရင်90ဆလုံးဆိုင်းငံ့ဖို့ဟာဒါရှင်းနေပြီးဥပုံပြောတဲ့မိသားတက်ကဆင်းရမယ်ဆိုရင်အလုပ်ဖြစ်နိုင်ကြီးနည်းတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့အဲဆိုလိုတဲ့ဘောကတော့ဒီဘောတန်းချီချီခရာချစ်ဖို့ဟာငါကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်သူလူထုတက်ရလဲတာမကဒီတက်လို့တက်တယ်ဒီတန်းမှာအရေးကြီးတဲ့ခုံကြီးကောင်းကြီးတစ်ခုပါ
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီခုံကြီးကောင်းကြီးတစ်ခုကိုကျွန်တော်တို့ဟာထောက်ဆောင်ဖို့ဆိုလို့ရှိရင်ကျွန်တော်အများအားဖြင့်တော့အဲနိုင်ငံရေးရပြည်စုံဆွေးနွေးပြီးတော့နိုင်ငံရေးရရလာတဲ့သဘောတူညီချက်ပေါ်မှာအခြေခံဖို့ဆောင်ဖို့ကပုံပြီးတော့အဓိကကြတယ်လေမြင်ပါလေ
Okay
ကဲတကယ်ဆိုအခုအဲရှင်းနေပြီအခုတုံးတပ်လို့မျိုးဟောဒီ350ဆလုံးမျိုးဟောပြည်တော်စုမြို့တော်မှာဆင်းတဲ့ majority ပေါ့လေ50ရာခိုင်နှုန်းကျော်အဲပြည်တော်စုမြို့တော်ကိုယ်စားလှယ်တွေထောက်ခံမှုနဲ့ဆိုင်းငံ့လိုက်နိုင်လေရှိရင်ကျွန်တော်တို့436ပုံမှန်436ကိုလည်းဒီနည်းလမ်းနဲ့ဆိုင်းငံ့လို့ရမယ်အနေအထားဖြစ်သွားပါလေ
ဟုတ်ကဲ့
နောက်ပြီးတော့ဒီပုံစံချေတာဥပဒေတစ်ခုလုံးကိုလည်းဒီနည်းလမ်းနဲ့ဆိုင်ရလို့ရတဲ့အနေအထားမျိုးဖြစ်သွားတဲ့အခါကျတော့အဲ့ဒီဟိုလုပ်ငန်းရှင်ဟာလက်ရှိမကျသေးဘူးဒေါက်တာစုကြည်ကြည်ပြည်တဲ့အမျိုးသားပြန်လဲပြည့်ညက်ရေးနဲ့အရက်ဖက်ဆက်ဆက်ဆက်ဆံရေးပုံမကောင်းဘူးရှင်မန်းချက်တွေကိုလည်းထိခိုက်ကုန်းချသွားနိုင်တဲ့ဘက်ကိုဥပီနေတာတွေ့ရပါ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာတမ်မတော်ဘက်ကသဘောထားအောင်လေပဲကျွန်တော်တို့ကဘလူးမောက်ကိုအထက်မစင်စားပဲနေလို့ရတဲ့အခြေအနေမဟုတ်ပါဘူးဒီကိစ္စပေါ်မှာတမ်မတော်ကဘလူးသဘောထားတယ်တမ်မတော်ကိုယ်စားလှယ်တွေကဘလူးသဘောထားတယ်လဲဆိုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြီးခဲ့တဲ့ရပိုင်းတွေအတွင်းမှာတမ်မတော်ကိုယ်စားလှယ်တွေကိုသတင်းမီဒီယာတွေကတွေးဆမေးမြန်းတဲ့အခါမှာတမ်မတော်ကိုယ်စားလှယ်တချို့ကပြတ်ပြတ်သားသားပြောထားတာရှိပါတယ်အခြေခံဥပဒေတိုင်းပဲရပ်တည်သွားမယ်ဆိုတော့ဒေါက်တာရံမျိုးသိတမ်မတော်ဘက်ကသဘောထားက59ဆလုံးကိုပြင်ဖို့ဆိုင်းငံ့ဖို့ဘလူးမောက်သဘောထားမရှိဘူးလို့ဒေါက်တာရမိုးသိန်းအခိုင်အမာပြောနိုင်လား
အဲကျွန်တော်လက်ရှိပေါ်ပြည်တွင်းသတင်းမီဒီယာတွေမှာတွေ့နေတဲ့အဲတက်မတော်ကအဲခိတ္တဆွတ်တော်ကုသလေးကြီးရဲ့သဘောထားမှတ်ချက်အရပြောနေစီရင်တော့အဲတက်မတော်ကြီးကဘာဖြစ်ဖြစ်လဲလို့ပြင်ချင်ပါလေဖြစ်ဖြစ်ဆိုင်းရပါလေဖြစ်ဖြစ်ဘုခုကြီးလည်းဖြစ်နေလို့စောစောကကြိုက်ပြနိုင်တဲ့အနေအထားကိုတွေ့ရ
ဟုတ်ကဲ့
အဲ့တော့ကလည်းဒီကြုံတဲ့ဘောထောက်စုကြီးရဲ့ဓာတ်ပါအနိုင်ရည်ရည်ရသူ့ဆုံးဆင်းရဲပြီးတော့သဘောတူချက်တရက်ကိုခိုင်နိုင်မှမှရပါနိုင်လေရှင်တော့အဲ့ဒီကာလအယုံမှာပို့ပြီးတော့အားကောင်းတဲ့ပို့ပြီးပြည်လာမြင်ပါလေလားလာဖြစ်လာနိုင်ရဲ့လို့မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တည်းရဲ့ဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်အတက်နိုင်စုကျွန်တော်ဇက်တိုက်ဖိတ်ခေါ်တော့ပါမယ်ပြည်내ဆွေးနွေးသူနှုတ်ဦးအနေနဲ့ဆွေးနွေးသူတွေရဲ့သဘောထားတွေကိုနားထောင်ပြပါဆွေးနွေးဖို့ကျွန်တော်တို့အလှည့်ကြလာပါလိမ့်မယ်ပထမဦးဆုံးကျွန်တော် Facebook ပေါ်ကနေပြီးတော့ဆွေးနွေးမယ်လို့အကြောင်းကြားထားတယ်ပြောပွဲမျိုးကကိုညင်ကြီးသိန်းကိုညင်ကြီးသိန်းသဘောထားပြောပါခင်ဗျာ
ဟောပြောသဘောထားတော့ဒီ59ဆလုံးဒီဆိုင်းငံ့တာကတော့လုံးဝတစ်ဆင့်ချဖြစ်နိုင်ပါတယ်ကို
ဟုတ်ကဲ့
ဟယ်လို
ဟုတ်ကဲ့ကြားပါတယ်ကိုညီသိန်းကိုညီသိန်းက59စာလုံးကိုဆိုင်းငံ့ဖို့လုံးဝဖြစ်နိုင်တယ်လို့ယူဆတယ်ပေါ့
ဟုတ်ပါတယ်ကိုအဲ့လိုဆိုင်းငံ့တာပဲဖြစ်နိုင်ကြီးအများဆုံးရှိပါတယ
်ဟုတ်ကဲ
့ဟောဘာလို့လို့ဆိုတော့ကိုဒီတက်မတာကိုလည်းရလဲဟုတ်ဒီသတင်းမီဒီယာတွေပြောထားတာတွေကျွန်တော်လည်းဟိုကြားသိနေရပါတယ်
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကကိုယ်စားလှယ်ဆိုတာလဲကျွန်တော်အမြင်ကတော့ကာဝေးဥပဒေချုပ်ကအဓိကကင်ထားရလို့ထင်တယ်ကို
ဟုတ်ကဲ့ကိုညီသိန်းကိုညီသိန်းကျေးဇူးတင်ပါတယ်မန္တလေးမြို့ကတော်တာရှင်ဦးထွန်းကြီးရဲ့သဘောထားကိုဆက်ပြီးနားထောင်ပါမယ်ဦးထွန်းကြီးပြောနိုင်ပါပြီ
ဟုတ်ကဲ့ကျွန်တော်ညီမတော်တော့ကောင်းဆောင်ကြီးကနမနာ69ဖြစ်ထိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
လဲလို့ဆိုတော့ကျွန်တော်တို့ဓမ္မကြီးဆိုဝန်မင်းရဲ့ဆုဆက်လာရခိုင်နုံတော့ကိုမဲဒီဒီကိုလည်းရတာပ
ါဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့ကောဆိုတော့တော်ပြီလို့ပြောရတယ်နော်တရားကြည့်ပြီးတော့ဘုဒ္ဓတူဖူရဲ့ခါကြမှာထက်ခံနေပြီဖြစ်နေတယ်ဥပဒေဥပဒေဆိုရလဲလူရင်းတာပါအဲလူရင်းနေပြီးတော့မှကျွန်တော်တရားနဲ့ပြီးတော့အဲလက်ခံနေရေးဆိုလို့ရှိရင်ဒါချက်ကိုဖြစ်ခဲ့ပါတယ်
ဟုတ်ကဲ့ပါခင်ဗျာ
။နောက်မကောက်ပါဘူးဖြစ်ခဲ့တာကတော့ဒါပါပဲခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။တောသူတောင်သားပြည်ပြည်ရေဦးသသားဘွင်ဘွင်ရှင်ရှင်ပြောသွားတဲ့ဦးထွန်းကြီးကျေးဇူးတင်ပါတယ်။တခါနော်ဝေးက VOA ပင်တိုင်းသောတာရှင်ဦးကန်အေးရဲ့သဘောထားကိုလည်းတစ်ဆက်တည်းပဲသိပြရစီခင်ဗျာ
။ဟောကျွန်တော်ပြောချင်တာခင်ဗျာ။ဒါပေမဲ့59ရဲ့ကျွန်တော်ကတော့အာသိအာမရှိဘူးခင်ဗျာ။ဒါပေမဲ့ပြင်ဝင်ရောမဘလို့ဆိုင်ငံ့ဖို့လို့ဘလို့ကျွန်တော်မအားမပေးပါဘူးခင်ဗျာ။ဘာလို့ဆိုရင် NLD ကတော့သူပီတူရဲမင်းတက်ပြလာပြီးတော့ပဲအပြိဝရှိပြီးတော့သူလက်ကြိုက်ပြီးလုပ်လို့ရတယ်လေ။ဒါပေမဲ့ကျွန်တော်တို့ကဘုသူ့စကားနဲ့နားမထောင်ပါနဲ့လို့အဲဒီကိုကျွန်တော်ပြောတာကိုပီတူအားပေးထားတဲ့ဥစ္စာကိုပီတူရဲ့အားထက်ပဲယူပြီးတော့ကောင်းစီပိုင်းနဲ့ကို့မှာပဲရှိနေအကုန်လုံးတောင်းဝန်ယူတော့လုပ်လို့ရပါတယ်။ဘာလဲပူစာဘလို့လို့ဒီပုံမှလေးဘာလေ
း
ပြောတည်တဲ့ဘာပြောစာဘလို့အချက်လေးတွေအသွေးပူနေချိန်အနာလေးပဲသိညာပြီးတော့နောက်တစ်တိတိတိဆိုအကုန်လုံးအန်တီပဲအကုန်လုံးပါလာကြမှာလို့ဒီမှာအခုသူကြီးကတမနာပြမှာပါလို့တဲ့အခုလောလောဆယ်တော့တင်းကြီးခံကြပါလို့ဒါပဲကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျာဦးကံဝေနော်ဝေးကကျေးဇူးအများကြီးတင်ပါတယ်လောလောဆယ်တော့တင်းကြီးခံပါဦးနဲ့အချိန်ဆောက်ပါဦးနဲ့ကျွန်တော်တို့ Facebook ပေါ်ကသောတာရှင်တချို့ရဲ့ message တွေထဲမှာလည်းပဲအများစုကတော့ကျွန်တော်တို့ Facebook ပေါ်မှာသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ် message တွေကျွန်တော်တို့အများကြီးပဲရပါတယ်ဂျာနဲ့ချီပြီးတော့ရပါတယ် message အကုန်လုံးမှာကျွန်တော်တို့7ပုံ9ပုံလောက်ကဒါတန်တရားမရှိတော့ဆန်းစုကြည်ကတမရဖြစ်တတ်တဲ့လူတမရဖြစ်တဲ့လူဘလူနီးနဲ့ပဲဖြစ်ဖြစ်တမရဖြစ်ရမယ်လူတိုင်းမျိုးကိုဥဆောင်ရမယ်လူလို့အများစုကပြောကြပါတယ်အဲ့ထက်ကတချို့ message တွေကိုကျွန်တော်ကောက်နှုတ်ပြီးတော့ပြောပြပါမယ်ရုပ်ောက်ပွဲဖြစ်ပြပြသသထွက်တဲ့ NLD 9နဲ့ဒေါ်စုကိုဖြစ်စေခြင်းလို့မဲတွေစုပေးထားတယ်ဒေါ်စုတမရဖြစ်ရင်ဘာဖြစ်မလဲအများကြီးပြောင်းလဲသွားမယ်တဲ့သူစကားတခွန်းကတခွန်းဆိုတော့လူတွေလိုက်နာကြလိမ့်မယ်တဲ့ရွေးကောက်ပွဲမှာလူမကြည့်ပါနဲ့ပါတီကိုကြည့်ပြီးမဲပေးပါဆိုတော့ကိုထောက်ပြီးတော့အဲ့ဒီတော်တာရှင်ကဆွေးနွေးပါတယ်နောက်တစ်ခုက59စားလုံးကို9နှစ်တိတိစိုင်းငံ့ပြီးတော့ဒေါ်စုကိုသမရဖြစ်ခွင့်ပြေးပါတဲ့နောက်တစ်ခုကတော့သူကပြင်မလားမပြင်ဘူးလားစိုင်းငံ့မလားမစိုင်းငံ့ဘူးလားဆိုတာဦးသိန်းစိန်နဲ့အစိုးရအဖွဲ့တစ်ခွဲလုံးဒေါ်စုကမြို့သားရင်ကြားစီအဓိကထားဖို့ရှုံးနေသွားတဲ့အစိုးရတစ်ဖက်ကိုဘယ်လောက်ထိကောက်ွယ်ပေးမလဲစသည်အပြင်သူကမူတည်တယ်လို့ထင်တယ်နံပါတ်1အနေနဲ့ဆိုတော့သူကဒေါ်စန်းစုကြည်ကကဘာကလေးစားတဲ့ခေါင်းဆောင်ဖြစ်တဲ့အတွက်မြန်မာပြည်သူတွေအနေနဲ့စိုးရိမ်စရာမလိုတဲ့ခေါင်းဆောင်ကောင်ဖြစ်တယ်လို့သူကသတ်မှတ်ပါတယ်။နောက်သူကတော့59စာလုံးစိုင်းငံ့မှုဘာလို့တွန်းဆိုရမှာလဲတဲ့လွတ်တော်ကရဲရဲအုံပြုပါ။ကြောက်ရင်တော့ဖျက်ချောက်ခံရမယ်တဲ့အလိုပြောပါတယ်။ဆိုတော့ဦးမမောင်ဝင်းခင်ဗျာပြင်ဖို့လို့ဦးမမောင်ဝင်းကအားပေးပါတယ်စိုင်းငံ့မှုအားမပေးပါဘူး။ပြင်ဖို့ဆိုတာဘလောက်ထိလက်တွေ့ကျကျဖြစ်နိုင်ပါမလဲခင်ဗျာ
။လက်တွေ့ကျကျဘလောက်ဖြစ်နိုင်မလဲဆိုတဲ့အပိုင်းမှာကျွန်တော်ကဒီတကယ်တမ်းအတားအဆီးဖြစ်နေတဲ့4 3 6ခုဒီလိုဒီဟာကိုကျွန်တော်တို့ကပြင်ရမှာပေါ့နော်ဒီဟာပြင်မှုတစ်ဆက်တည်းပဲဒီ59စာလုံးပြင်ဆိုတခြားဒီဆွေးနွေးစရာအကြောင်းအရာတွေဟိုတခြားပြင်စရာဖက်ဒရယ်ကိစ္စတွေပါလေဝင်လာပါလိမ့်မယ
်ဟုတ်ကဲ
့ဝင်လာတဲ့အခါကျတော့ဒီ59စာလုံးပြင်ရေးကိစ္စကြီးတွေရင်ဟလာဒီနမတိကဒီဒီဖြတ်တော်ထဲမှာဒီ25ရာခိုင်နှုန်းကျော်လွားနိုင်ဖို့ဆိုတဲ့အခက်အခဲလည်းအင်တန်ခက်ခဲနေတ
ဲ့သဘ
ောပါတယ်ဒါတက်နေပြီရမယ်သဘောပါဟု
တ်ကဲ့
နောက်ဒုတိယတစ်ချက်ကအဲ့ဒီဟာကြီးကြော်လွားနိုင်ရင်ဘောဒီပြည်သူတွေဌာနခံယူွယ်လုပ်တဲ့အခါကျရင်59စလုံးပြည်သူတွေဟာဟလာဖြတ်ပေးပါမလားမပေးဘူးလားဆိုတာကိုရေးရှည်ရေးတူပေါ့နော်ဒီကိစ္စလေးဒီမှာပြောဆိုကြတဲ့ခါမှာဒီဒေါ်ဆန်းစုကြည်တယောက်တည်းကိုပြောနေတာမဟုတ်ခဲနဲ့ပေါ့နော်ရေးရှည်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ပြီးတော့ပြောနေတဲ့အင်အားစုတွေကစိတ်တော
့ဟုတ်ကဲ့ခင
်ဗျာသိတဲ့အင်အားစုမဟုတ်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒီ၄၃၆ကြီးနောက်တဲ့ကိစ္စလုံးပြည်စင်းရ NLD အတွက်အင်တန်စိတ်ခေါ်မှုကြီးကိုဝန်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဥရေကြောင့်ရအမတန်ကိုပြင်ဖို့ခက်တဲ့ကဘာပေါ်မှာအခက်ဆုံးအခြေခံဥပဒေလိုတော်မှာပြောထားတယ်ဆိုတော့ပြင်ဖို့ဟိုပြင်ဖို့ရအခက်ဆုံးအခြေခံဥပဒေလိုတော်မှာပြောထားတယ်ဆိုတော့ပြင်ဖို့ကိစ္စကအတော်လေးကိုဆိုတဲ့နေရာမှာတတ်မတော်ကိုယ်စားလှယ်ပြီပေါ့လေတတ်မတော်ကိုယ်စားလှယ်ပြီတော်တော်များများမပါဘဲနဲ့ဒီဘက်မှာ900ခန်းတို့အပြည့်ကတခုခုကိုသဘောတူတယ်ဆိုရင်တော့မှတတ်မတော်ကိုယ်စားလှယ်တွေမပါဘဲနဲ့ဘလို့မပြင်လို့မရတဲ့အခြေခံဥပဒေဖြစ်နေတော့ဒါကတော့တိတ်တင်းကြက်လွန်အကြီးပါတယ်ဆိုတော့ဒေါက်တာရံမျိုးသိပရိသတ်တွေမြင်သလိုဒေါ်ရရှင်တွေမြင်သလိုမြန်မာနိုင်ငံသူနိုင်ငံသားတွေအတော်များများပေါ့မဲပေးခဲ့သူအတော်များများကမြင်သလိုဒေါ်ဆန်းစုကြည်တမဒါဖြစ်မယ်ဆိုရင်ဘာစိုးရင်စရာရှိလို့တမဒါဖြစ်ကြီးဒီလောက်ကျွန်တော်တို့ပြောနေဆိုနေရတာလေအဲ
ကျွန်တော်မြင်တော့ဒေါ်ဆန်းစုကြည်တမဒါဖြစ်လာမယ်ဆိုရင်တော့မှတမဒါအနေနဲ့ကျွန်တော်တို့စိုးရင်စရာမရှိဘူးလို့ကျွန်တော်ကမြင်ပါတယ
်ဘာ
လို့လဲဆိုတော့လက်ရှိမြောက်ချစ်ဖွဲ့ပြီးတော့အခြေခံဥပဒေကြီးဟာအမျိုးသားပါတီနဲ့ဒုံဒုံကြီးကောင်းစီအဲ့ဒီကောင်းစီမှာအဖွဲ့ဝင်၁၁ယောက်အနက်ကတက္ကသိုလ်ဘက်ကခန့်အပ်တဲ့ဒီမှာ၆ယောက်ဖြစ်နေတဲ့အခါကျတော့တိုင်းပြည်ရဲ့အဓိကကိစ္စနိုင်ငံကြီးစီးပွားရေးအဓိကကိစ္စအပေါ်များများကိုအမျိုးသားပါတီနဲ့ဒုံဒုံကြီးကောင်းစီကစီမံခန့်ခွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တက္ကသိုလ်ကဆုံးယူနေတယ်လို့ဒေါက်တာကြီးကလည်းဖြစ်လာတယ်ဆုံးယူကြည့်ကြည့်နာမမရှိဘူးလို့ကျွန်တော်ကမြင်တယ်တော်တော့ဘုံတော့ဒီသမရဖြစ်လာမယ်ရှင်လေ။ဒါတော့လေဟိုစတန်ဒတ်အမ်ဒီဖိုင်ကြီးအပိုင်းကြီး။ဒါတော့လေရေးချင်ကြီးအပိုင်းကြီး။တော့လေပြည်ရှင်ကျောင်းလေးကြီးအပိုင်းကြီးမှာနိုင်ငံတကာအကူအညီတွေနိုင်ငံတကာရဲ့စိတ်ပါဝင်စားမှုတွေမြင့်မြန်မာမှာကြားလာတဲ့အခြေအနေရှိတဲ့အခါကျတော့အကယ်၍တော့လေဒီဘုံတော့ဒီသမရဖြစ်လာတဲ့အခြေအားကိုအခွင့်အရေးတရားမလုံးတစ်ခုဖြစ်ကျက်ကျင်းသာမှန်လို့ဒီအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ကျင်းသာမှန်တယ်ဆိုရင်အဲပြင်ဖို့ရဖြစ်ဖြစ်ဆိုင်းရမှုရဖြစ်ဖြစ်ကပို့ပြီးတော့အဆင်ပြေချောလို့သွားလို့မြင်ပါ
ဟုတ်ကဲ့နိုင်ငံကြီးကလှုပ်ဆောင်လူစိတ်ရှိဖို့ပဲလိုတာပေါ့နောက်ထပ်ဆွေးနွေးမယ့်တော်ရရှင်၄ယောက်ကျွန်တော်ဇက်တိုက်ဆက်ခေါ်ပါမယ်ခင်ဗျာကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့တိတိမိမိနဲ့လူရင်းတူရှင်ပြောကြအောင်ပါအမေရိကန်ပြည်တော်စုမှနေတိုင်းနဲ့မောင်ဒတ်တနသဘောထားပြောလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဦးမြောင်တော်တော်ရန်ရွှေတင်းလိုက်ကြောပါသူဒီစီးတဲ့ကူဒီငါတကူစားလုံးကိုဟာလောဆယ်တောက်ပေါ်တကယ်ရည်ရည်ညံ့ညံ့ရို့တကယ်လူကျင်တယ်အတိုင်းကြီးဆိုရတူတဲ့ရို့တကယ်တော့ကျင်တယ်ဆိုလို့ရှိရင်တောက်ကျင်းကိုကျင်းဆင်းရောက်ပါလိမ့်မယ်ဒါ။ဘာကြောင့်လဲဆိုရင်နိုင်ငံတကာကလည်းဒီဆိုရတူတဲ့နိုင်ငံတွေအားလုံးကကြည့်နေတယ်ရမနိုင်ငံကိုတော့ဆက်စပ်ကြည့်ခေါင်းဆောင်ဖြစ်တော်ကသူကလည်းမြင်ကျင်တယ်။ဒီခါကျရင်ကျွန်တော်နိုင်ငံအတွက်သူအပ်တဲ့အတော့ဝကူညီမှုတွေနိစင်ရကူညီတွေညာသူအနေနဲ့ဟာလေးအားလုံးသူအတူ
ဟုတ်ကဲ့
ပြည်တော်ပြည်ရတဲ့ခါကျတော့တောင်တော်အတွက်လည်းကောင်းတာပဲတိုက်ကြည့်အတွက်လည်းကောင်းတာပဲ
ဟုတ်ကဲ့ဗျာ
တောင်တော်ကသဘောထားရှိရှိနဲ့ကျွန်တော်ကားကူစာလုံးပြင်ဆင်နိုင်ဖို့ဟိုထောက်ခံအပ်ရလို့ဆိုလို့ရှိရင်လည်းဟိုတအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာမောင်တဒနာကျေးဇူးအများကြီးတင်ပါတယ်အမေရိကန်ကကိုလာမောင်ရှိပါတယ်ကိုလာမောင်ပြောပါခင်ဗျာ
ဟုတ်ကဲ့ပါဗျာအခု56စာလုံးဆိုတော့ဟိုရင်လိုခဲ့တဲ့20ကျော်တည်းကဆွေးနွေးတာလည်းကိစ္စပါဗျာအဲတော်တော်မောင်မောင်တို့ဥတီအောင်ဟင်းတို့ကလည်းအဲဥနေဝဲဥသားရှိဥဆောင်မောင်နဲ့တော်တော်ကြီးဂျာမန်ဒေါ်ခန်းကြီးကိုနေရာပေးတဲ့လောက်ခဲ့တဲ့အလုပ်ပါအဲ့တော့ကျွန်တော်ပြောချင်တာကအခုလက်ရှိသမရဥသိန်းဆိုင်ရာကိုစစ်တပ်ကကို56စာလုံးကိုပြင်ဖို့အတွက်ကိုတို့မျိုးမျိုးနဲ့တို့ဟိုဥလေးကိုစီကာဝဲဆောက်ဆောင်မယ်ဆိုပြီးတော့ပြောနေကြတယ
်ဟုတ်ကဲ့
ဒါစိတ်မလွယ်ဘူးပါဗျာ
ဟုတ်ကဲ့
အဲ့တော့ဖြစ်နိုင်ဆုံးဖြစ်တဲ့ဆုံးကတော့ဒေါ်ခန်းဆုကြီးအာတန်းဒီအတွက်အဓိကလိုအပ်တဲ့လူဖြစ်တဲ့အတွက်ကြောင့်ဒေါ်ဆန်းစုကြည်အတွက်ဟာသမရနဲ့ဟိုအစ်စ်တူတဲ့နေရာတစ်ခုကိုလွတ်တော်ရနေပြီးတော့အတင်ပြုတ်ပြီးတော့ဟိုကဦးလူလုံးကဝင်ကြီး
ဟုတ်ကဲ့ကိုလမ်းမ
သမရယာယီဖြစ်ဖြစ်အဲ့လိုမျိုးထားပေးဖို့တို့ရှိရင်အာစစ်တပ်လည်းရှောက်ပါမယ်ဒေါ်ဆန်းစုကြည်တို့အဲ့လည်းဒီလည်းဆွဲတာမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုလမ်းမကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဒီလိုအမိတ်တစ်ခုထောက်ပါမယ်လို့ထင်ပါ
ဟုတ်ကဲ့ခင်ဗျာကိုလောက်ပေါင်ကျေးဇူးများကြီးတင်ပါတယ်ကိုတိလည်းမှုပြန်ရောက်ပါတယ်ကိုတိလည်းမှုမြန်မြန်ပြောပါတူတူ
ဟုတ်ကဲ့ခင်ဗျာငါတို့ကိုစားလို့ပြင်ဖို့အမှန်တမ်းလိုရတယ်ခင်ဗျာဒေါ်သစ်ကြီးက60ရွက်ခွက်ပွဲတော့အဲသူကလှုပ်ဆောင်ချက်တွေကတော့အမှန်တမ်းကောင်းပါလေနော်အနိုင်နိုင်ရရှိခဲ့ပါတယ
်ဟုတ်ကဲ
့အဲ့ဒါ60ရွက်ခွက်ပွဲတော့သူအနိုင်ရရှိခဲ့တယ်ဒီဘာမှငုံအဖြစ်ထွက်လာခဲ့ဘူးအခုလည်းသူသူ့ကိုနော်ခင်ဗျာပြစ်ဖို့ကတော့ကျွန်တော်အမှန်တမ်းနော်လိုလားပါတယ်ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဦးမမောင်ဝင်းနဲ့ဒေါက်တာရံမျိုးသိန်းပြည်သက်တွေဆွေးနွေးတော့လည်းကြားမှာပါ။အများစုကတော့ဒီထက်မှပြင်ဖို့ဆိုင်ငံ့ဖို့အမပေးတဲ့ပြည်သက်လည်းရှိပါတယ်။ဟလာဆိုင်ငံ့ဖို့မဖြစ်နိုင်ဘူးပြင်ဖို့ဆိုတာလည်းရှိပါတယ်။လောလောဆယ်ပြင်ကိုပြင်ရမယ်လို့ပြောတာကြီးလည်းရှိပါတယ်။ကျွန်တော်တို့ခြုံကြည့်မယ်ဆိုရင်မြန်မာနိုင်ငံသူနိုင်ငံသားပြည်တွင်းမှာရှိသူပြည်ပမှာရောက်နေသူအားလုံးကဒေါက်ဆန်းစုကြည်ဟာသမရဖြစ်တိုက်သူလားဆိုတော့မေးခွန်းထုတ်စရာမရှိပါဘူး။ဒေါက်ဆန်းစုကြည်ဟာသမရဖြစ်တိုက်သူဆိုတာအားလုံးကသဘောတူပါတယ်။ သူသမရဖြစ်တဲ့အတွက်လည်းပဲတိုင်းပြည်အကျိုးရုပ်ဖို့တဲ့အကျိုးပို့ဖြစ်ဖို့ပဲများမယ်ဆိုတာအခုဦးမောင်ဝင်းကောဒေါက်တာဇန်မျိုးသိန်းကောဆွေးနွေးသူတွေကောအားလုံးသဘောတူပါတယ်ဒီအချက်ကတန်ကွက်သူမရှိဘူးတော့မဟုတ်ပါဘူးရှိပါတယ်ဒီလူတွေကအနည်းစုပါဒီအချက်အသေးကိုပြည်လည်းမဲ့လန်းစပြည်လည်းမဲ့အလားအလာပေါ့နော်လန်းစဆိုရင်အလားအလာဦးမောင်ဝင်းဘလောက်အကောင်းမြင်ပါသလဲခင်ဗျာ
ဟုတ်ကဲ့ရင်းစားတော့ဒီတမရဘက်ကပေါ့နော်ဒီပြည်သူတွေရဲ့ဆန္ဒကိုလေးစားတော့အဖြစ်ပေါ့နော်ဒီ636ကိုပြင်လို့နဲ့ဒီ59စာလုံးမှာကတ်တက်ထားတဲ့ကန့်သက်ချက်တွေကိုဖြေလျှော့ဖို့အတွက်လုံးဆောင်ဖို့ဒီညညနဲ့လုံးဆောင်ဖို့လိုမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးမောင်ဝင်း
တကယ်လို့ကတက်နဲ့တက်ကလက်ခံနေအလားဒီအားလုံးကညညမဲ့ဆိုလို့ရှိရင်တော့ဒီကိစ္စက6လနဲ့3လောက်အတွင်းမှာဒီလိုမျိုးဆန္ဒခံယူရပြီးလို့ပြီးတော့ပြီးရောက်သွားနိုင်တဲ့အနေအထားတော့ရှိပါတယ်ဒါဥရေဖောင်အတွင်းကသွားမယ်မြန်မာဖြစ်နေလို့ကျွန်တော်ဥရေပြည်ညာရှင်တယောက်နေဥရေတိုင်းပြောရင်ဖြစ်
ဟုတ်ကဲ့ဒေါက်တာရံမျိုးသိန်း15စက္ကန့်ပြောပါ
ကျွန်တော်ညီမတော်လက်ရှိအခြေအနေမှာကျွန်တော်တို့မနေ့ကကုသိုလ်ကျူးလို့ညီလာမယ်မဖြစ်မလို့ကြောက်ဖတ်ဖို့လိုအပ်တယ်လို့မြင်ပါမယ
်ဟုတ်ကဲ့
တော့တော့လည်းလည်းတော့ဆုံးချီချီကမ္ဘာဖြစ်ရေးကိုပြည်သူလူထုရဲ့ဆန္ဒကိုမျက်နှာမြင်ပြီးတော့အလေးနဲ့ခင်းကပြန်လို့နိုင်လို့လိုအပ်တယ်လို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းဦးမောင်ဝင်းပါဝင်ဆွေးနွေးသူနားထောင်သူ message ပို့ဆွေးနွေးသူ email ပို့ဆွေးနွေးသူအားလုံးကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆောင်ကြတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါရှင်။ဖူရွေကနေတပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကံစီစဉ်တွေကိုအချိန်နဲ့တပြေးညီနှาศင်လို့ရပါဝင်ဆွေးနွေးလို့ရဆိုရင်စနေနေ့အင်ကာညပိုင်းတွေမှာမြန်မာစံတော်ချိန်9နာရီခွဲနောက်ပိုင်းစောင့်မျှော်နှาศင်နိုင်ပါလိမ့်ရှင်။မကြခင်မှာမနေ့ပိုင်းစီစဉ်တွေအဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာတရင်ချေချုပ်ကိုကိုဇော်ဝင်းလိုင်ကကြင်ညာပေးပါအောင်မရှင်။
စီးရီးယားနိုင်ငံရဲ့ပြည်ပခါဟာအရေးပါတဲ့အချိုးအကွေ့တစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကစနေနေ့မှာပြောကြားလိုက်ပြီးမကြတော့တဲ့အနာဂတ်ကာလအတွင်းပြုလုပ်မယ့်ဆုံးဖြတ်ချက်တွေဟာစစ်ပွဲတွေကိုအဆုံးသတ်စေရည်သို့မဟုတ်အနာဂတ်အတွက်အရေးပါတဲ့အရွေးချယ်မှုတွေဖြစ်လာစေမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတရားသူကြီးအန်တိုနီယိုစကာလီယာကွယ်လွန်သွားပြီဖြစ်ပါတယ်။တရားသူကြီးစကာလီယာဟာတက်ဆတ်ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ချီဘိုလိုခရစ်ရန့်ချ်မှာသူလူကြီးယောဂာနဲ့အိတ်နေရင်ကွယ်လွန်သွားတာလို့ဆိုပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ရှီယိုဇဝါရီစကာလီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နယ်ရီဂင်က1986ခုနှစ်မှာခန့်အပ်တာဝန်ပေးခဲ့တာဖြစ်တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးလည်းဖြစ်ပါတယ်သမ္မတအင်ဗျူတော်ကလည်းစကာလီယာကွယ်လွန်မှုအတွက်ဝမ်းနည်းကြောင်းမိသားစုထံသမ္မတဘရက်အိုဘားမားကသတင်းစကားပေးပို့ခဲ့ပြီးဖြစ်ကြောင်းဒေသဆန်တော်ချင်းစနေနေ့နောက်ပိုင်းမှာအသေးစိတ်ကြေညာချက်ထုတ်ပြန်သွားမှာဖြစ်ကြောင်းပြောပါတယ်သမ္မတအိုဘားမားကတော့အခုနှစ်ကုန်မှာသူ့ယာရုတက်တန်းမကုန်ဆုံးခင်တရားသူကြီးတဦးကိုအစာထိုးခန့်အပ်ဖို့အမိစင်းတင်သွင်းမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားအနေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကခေါင်းဆောင်တွေနဲ့ထိပ်သီးညီလာခံကျင်းပတဲ့အခါဒေသရင်းလူအခွင့်အရေးတိုးတက်မှုအခြေအနေတွေကိုဖြစ်ပေါ်လာအောင်လှုံ့ဆော်ရေးတိုက်တွန်းပြောဆိုသင့်တယ်လို့မြန်မာအပါဝင်အရှေ့တောင်အာရှကနိုင်ငံပေါင်း9ခုနဲ့ဖွဲ့စည်းထားတဲ့ FIDH နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာအာဆီယံဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့မြို့မှာဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့ထိနေ့ရက်ကြာထိပ်သီးညီလာခံကျင်းပသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြသူတွေလို့ဆိုတဲ့ရိုဟင်ဂျာဘင်္ဂလားဒေ့ရှ်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဘလောက်ရှိနေတယ်လဲဆိုတာကိုသိရှိနိုင်မှုဘင်္ဂလားဒေ့ရှ်အစိုးရကစတင်စစ်တမ်းကောက်ယူနေပြီဖြစ်ပါတယ
်။တနင်္ဂနွေနေ့မနက်ပိုင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဒေါက်ခင်မြို့သက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွန်မျိုးပါ။
This program has come to you from the Voice of America, Washington.